သာသနာတော်နှင့်2553ခုနှင့်ဘောဇာတည်း6338ခုနှင့်သံဃာ့ရဲ့17ရက်ဇန်ကုန်တိုင်းရှိပြည်သားမြို့တွင်ညမြင့်ဆုံး17ရက်ကိုပြညာစေမိသားစုနှင့်ပထမကျင်းချင်းချင်းကပြုလုပ်အပ်သည့်ခြေရဝါဒအထူးတရားပွဲဝင်ဟောကြားအပ်သောသန္ဓေမူလာယူရမည်သူတို့သည်တရားဒေသနာတော်ဒီကလေးညဓမ္မသရေခန္ဓာကိုရှင်ဘုရားတည်းရှင်နာမြတ်ဘုရား၏မဟာကရုဏာကိုအာယုပြုကတိပြုဖက်ဆိုအပ်သောဝရဏကနာမအာဒိတဓမ္မကိုယေစုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောဂကောတိဟိတိအတ္တမေယံကာလံကရုဏောတိတုကရာတိခေရံကတောလောကာမိတာယနာထောနမောမဟာကရုဏိကတအတ္တာယောနာထောဝိနိယမြတ်စွာဘုရားဤသံသာစီပါလွန်လာတော်တာဘုံပေါင်းခါတဲ့နာထအမြင်ညာခြင်းရှင်တော်မြတ်များသည်သဗ္ဗဂေါတိဟိတိဂေကဘာအေအတွက်သင်္ချာတို့ဖြင့်တော်လည်းအဘယ်မြယံရေတွင်တိုင်းသာပေါ်ပြခြင်းငါမစွမ်းနိုင်ပါသောကာလံလေးအပြင်ချိန်သိမ့်နေကဘာရှိကြသောကာလကတုံးလောကဟိတယတတံလောကဤအကျိုးစီးပွားအလုံးသာပတိတကရဏိယောသံတဲ့ချိလက်အင်္ဂါမိတ္တရှိမသမိတာနှင့်တထာသမိဆွန်ငင်းကြီးဟုစေတိထဝေငါသက်အစုအလုံးခဲရသောဘုရောကိုကရဏောဘုရားရှိယံဤတံကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရလက်ချင်းမြန်လုံးအတ္တဆုံးနရဲ့၎င်းစေဝံကိုရောဤပြမင်းတို့ကတောဘဝတဏ္ဍာချိန်ပါညာစွာရောက်တော်မူခဲ့ရအရှာလေးကြီးမဟာကရုဏီကတုသတ္တဝါများယံဝေသာတေလို့သနာချင်းခင်မဟာကရုဏာရှင်ဖြစ်တော်မူသောသဒ္ဒနာသဒ္ဒဝိညာဉ်များစွာသတ္တဝါဤခြံသာစီးပွားလွန်လာတောင်းတဘုံပေါင်းခါသည်နာထပညာထုရှင်တော်မြတ်တရားအားဓမ္မယုတိကြောင့်ပြောက်ပန်သူလျော်ပြီကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်သက်တွေဖြစ်ပါစေသတည်သန္ဓေမူတာယူရမည်သူတို့လောကမှာသန္ဓေမူတာယူရမည်ပုဂ္ဂိုလ်မျိုးတွေခေတ်ဆက်ဆက်မှာပေါ်ပေါက်ခဲ့လို့ဘဝသမိုင်းမှာပဲဖြစ်ဖြစ်ဉာဏ်ဘသမိုင်းမှာပဲဖြစ်ဖြစ်သံဃာမုံနာယူရမဲ့ပုဂ္ဂိုလ်မျိုးတွေလောကရဲ့တကယ်စံပြရဲ့ဖြစ်လို့ဇန်တဲ့ပုဂ္ဂိုလ်မျိုးဟာထိုပုဂ္ဂိုလ်များရဲ့သံဃာမုံနာအတုယူလို့လောကကြီးရဲ့ကြီးပွားတိုးတက်ရေးကိုအထောက်နိုင်ရတာဖြစ်ပါတယ်သံဃာမုံနာယူရမဲ့ဆိုတဲ့နေရာမှာဆရာဆရာကိစ္စများမှာသံဃာနာအဖြစ်မှတ်တမ်းတင်ရတဲ့ပုဂ္ဂိုလ်မျိုးတွေကိုဆိုလိုတယ်စီပွားရေးနဲ့ဖြစ်စေဘာသာရေးနဲ့ဖြစ်စေလူမှုရေးနဲ့ဖြစ်စေကိုချင်းတရားကကလည်းဖြစ်စေသံဃာနာယူရမဲ့ပုဂ္ဂိုလ်တွေဆိုတစ်ခေတ်တစ်ခါရှိခဲ့တာလေးကြည့်ဘုရားမြတ်စွာဘုရားတော်ကံကလာတော်မှာလည်းဘလူတန်းရဲ့ရောမှုနဲ့ပတ်သက်ပြီးသံဃာ့နာယူရမဲ့ပုဂ္ဂိုလ်ဟာအလုံးသိကြတဲ့အချိန်အာနာထပိဋိကဆိုတဲ့တစ်ချိန်ကြီးကသံဃာ့နာယူရမဲ့ပုဂ္ဂိုလ်သူရဲ့ပင်ကိုယ်ရင်းဖြစ်တဲ့သူထက်ကဆိုတဲ့နာမည်တော်ကြောက်ွယ်သွားပြီးတော့ သူ့ရဲ့စေတနာစွမ်းအတ္တရာစွမ်းအားတွေကိုပေါ်ပြတဲ့အန္တာထပိဋိကတဲ့ဥပေယနဲ့ဆန်းရမဲ့တောင်းရမဲ့ပုဂ္ဂိုလ်တွေကိုအခမဲ့စေတနာတရာတရားရဲ့ရောစွာကျူးလွှေးဆောင်ရှောက်လာတဲ့ပုဂ္ဂိုလ်ကိုအန္တာထပိဋိကလို့ပြောတယ်။ဒါလည်းသံဃာ့နိုင်ရောတဲ့ပုဂ္ဂိုလ်ကအဘိယသမီးတွေတဲ့ကရှိမယ်ဆိုလို့ရှိရင်လည်းဝိသခါချောင်းအမှတ်ကြီးကသံဃာ့ဘုရားရုပ်တဲ့ပုဂ္ဂိုလ်တွေလေအဘိယသမီးဘဝနဲ့အမြတမ်းတန်ဖိုးကြီးမားလာတဲ့ပုဂ္ဂိုလ်ရဲ့ကြောင့်ကြီးကိုဆောက်လို့တယ်သံဃာ့ပုဂ္ဂိုလ်တွေမဆောက်လို့နိုင်ဒါကြောင့်ဝိသခါချောင်းအမှတ်ကြီးကလည်းသံဃာ့ယူရတဲ့ပုဂ္ဂိုလ်တွေမှာပါတယ်ပေါ့သာကလူရေးတန်ရေးဘက်ကသာသနာယူရတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်များ။ဉာဏ်တန်ခါရီဘက်ကလည်းရှိတာပဲ။ယုတ်တိဘေကုတိဘက်ကလည်းရှိတာပဲသာသနာယူရတဲ့ပုဂ္ဂိုလ်။အင်းဉာဏ်ကမိုင်းကိုကြည့်ပဲဆိုလို့ရှိရင်ကျုပ်ကိုယ်နေတဲ့ဓမ္မနိုင်ငံတော်ကြီးကိုစီလုံးညီညွတ်တော်အောင်သစုကြီးဖြစ်အောင်ပထမမြန်မာနိုင်ငံတော်ကြီးကိုတည်ထောင်ပြီးတော့ဒီကနေ့ခေတ်ကိုဝင်နေကြတဲ့ခြေတော်ဝါရဗုဒ္ဓသာသနာထောင်သာအောင်လုပ်သွားတဲ့နေရာမှာစံပြဖြစ်တဲ့အာနိရုဒ္ဓလို့ခေါ်တဲ့အနောထာမင်းကြီးရဲ့ဆန္ဒမှုလည်းကြောင့်ပုဂ္ဂိုလ်သူပဲအဲ့ဒီကိုကြီးပွားထုတ်တဲ့အောင်လုပ်ပြီးတော့ခြေတော်ဝါရသာသနာတော်ကြီးကိုနဲ့အောင်ဆောင်ရွက်တော်တဲ့ပုဂ္ဂိုလ်ဖြစ်သံဃာ့ဘုရားယူရမဲ့ပုဂ္ဂိုလ်ပဲသို့တူပဲနာရမင်းကြီးကိုဆက်ခံခဲ့တဲ့ဈာန်စစ်သားမင်းတို့လည်းပဲသံဃာ့ဘုရားယူရမဲ့ပုဂ္ဂိုလ်ပဲသို့နောက်မှာပြုတ်သွေးသွားတဲ့မြန်မာနိုင်ငံတော်ကြီးကိုပြန်လည်ပြီးစီရင်နိုင်တယ်ပြင်းအောင်မေဒီယာကြီးတို့နောက်ဆုံးမှာအခုလက်ရှိဒီဘုံမြန်မာနိုင်ငံတို့ခေါ်ရတဲ့ဒီဘုံအတိုင်းတာတဲ့ခြေဝန်းတဲ့နိုင်ငံတော်ကြီးကိုနောက်ဆုံးတည်ဆောက်သွားတဲ့လောမေဒီယာကြီးတို့ဆိုတာဆန္ဒမနိုင်ရောဆူဆီးသွားတဲ့ပုံ။မြန်မာကမိုင်းမှာချေရှားတဲ့ပုံ။ဒါကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဒီနေ့ဒီမြန်မာလူကဘာမှာပြောလို့ရအောင်မြန်မာနိုင်ငံလို့ဆိုပြီးဘဝနိုင်ငံကြီးထဲမှာရေပုံတစ်ခုအနေနဲ့ပေါင်းနေအောင်ဆောင်ရွက်သွားခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်စံမှုတိုင်းပြောရတဲ့ပုဂ္ဂိုလ်တွေကိုချင်းတရားနဲ့ပတ်သက်လာလို့ရှိရင်ချမ်းကိစ္စတွေနဲ့ပတ်သက်လာလို့စံမှုတိုင်းရောက်တဲ့ပုဂ္ဂိုလ်တွေရှိသေးတယ်ဓမ္မသမိုင်းမှာရောက်ရရှိတယ်ပေါ့ဆိုတော့အကန့်ခေတ္တအပြည့်ချေခြင်းကသူဒီတယောက်ကောင်းမှုရမှုတယောက်ကပြည့်ခြင်းကသာခမတာကြီးဆိုတဲ့ပြာကိုရေးခဲ့တဲ့ရေးခဲ့ပြီးတော့အပြည့်ချေခဲ့တဲ့အနာတ္တသူဒီကအမတ်ရှိဟန်စေတဘောကရေးရာခန္ဒီနှလုံးသားနဲ့ပတ်သက်ပြီးတော့စန္ဒနာရောမဲ့ပုဂ္ဂိုလ်တူပဲဒါမျိုးပဲသူတို့ခြားကြသမိုင်းမှာအတန်းဝင်တဲ့ပုဂ္ဂိုလ်နောက်တစ်ခုမင်းရတာလို့ခေါ်တဲ့အမတ်ကြီးတယောက်တမန်အရသာတယောက်ကနေပြီးတော့စာပေကိုလေ့လာပြီးဘောဓုတ္တလိုက်စားတဲ့နေရာမှာသံဃာ့ရဲ့ပုဂ္ဂိုလ်တွေဦးတယ်ဆန္ဒတယ်တမန်ပုဂ္ဂိုလ်တယောက်ကနေပြီးတော့လေ့လာမှတ်သားသွားလို့ပညာရှိအမတ်ကြီးတစ်ဦးဖြစ်ရောက်ရှိပြီးတော့သွားလို့ဆန္ဒမှုနဲ့ရောင်းတဲ့ပုဂ္ဂိုလ်ပုဂံဒိတာရဲ့အသက်ကြီးမှစာပေသင်္ကန်းအတန်းရောက်နိုင်လေတယ်လို့စာပေသင်္ကန်းရင်းနဲ့ပတ်သက်ပြီးတော့စိတ်ဓာတ်တွေမကြကြဖို့ဆိုပြီးဆန္ဒမှုနဲ့ပြသွားတယ်ဦးချေဘိုးကြီးဆိုတာနဲ့ဆန္ဒမှုနဲ့ရောင်းတဲ့ပုဂ္ဂိုလ်ညမနိုင်ငံမှာပြောလို့ရှိကြတယ်အသက်ကြီးမှဘာလို့မှတော့တဲ့နေလို့ဘာလို့ရှိမှာတော့ကိုပြောတဲ့လူကညာခိုင်လဲတော်တော်များများပညာဆိုတာဥရေလို့မရှိဓမ္မနိုင်ငံသက်သက်ဘာသာနာတင်ပွဲတော့က ကမ္ဘောဒီးယားကဆရာတော်ကြီးတို့ကကြွလာတာကမ္ဘောဒီးယားဆရာတော်ကြီးကတက်တော်80ချီအဲ့ဒီဆရာတော်ကြီးကမြန်မာနိုင်ငံမှာနိုင်ယူပါလို့နေတော့ဆိုအင်္ဂလိပ်စာသင်နေတာအဲသူ့ဘုရားလေးကတောင်းပြီးတော့စကားပြောရလို့ဆရာတော်ကမှတ်တယ်အင်္ဂလိပ်စာသင်နေတယ်အင်္ဂလိပ်စာလေးကြီးကျက်တယ်သင်ဆရာတော်ကသိစရာရှိနေပြီအင်္ဂလိပ်စာဘာလို့မဟုတ်ဘူးဒါဘုမထတတ်တဲ့ပုဂ္ဂိုလ်ကဘာလို့မဟုတ်ဘူးဆိုတာပဲရှိအဲ့ဒီဆရာကြီးပြောလိုက်တဲ့စကားနဲ့ဖတ်သားဆရာအောင်ပေါင်းကိုရောပညာဆိုတာတနည်းနေရတနည်းကုန်းရတယ်မဲသလားနာပညာပဲဖြစ်ဖြစ်ပညာဆိုတာယူရတချီးသွားတယ်ဆိုတာမရှိဘူးတနည်းအသက်ရှင်ရင်တနည်းအသိဉာဏ်တစ်ခုရဒီဘဝမှာပညာမသင်ခဲ့ဘူးဆိုလို့ရှိရင်ဘဝပို့ပြီးတော့တတ်ဖို့မရှိတော့ဒီဘဝသင်လိုက်တဲ့ပညာဟာအွန်လိုင်းဖြစ်သွားဟုတ်ပညာမသင်တဲ့ပုဂ္ဂိုလ်တော့ဘဝသွားသူတတ်လာမှာမဟုတ်ဘူးဒီဘဝသင်သွားတဲ့ပုဂ္ဂိုလ်ကတော့ဘဝကျတော့ပိုးလွယ်သွားတောက်သွားတာမဟုတ်ဘူးဘုရားရန်ပညာသင်ထားတဲ့ပုဂ္ဂိုလ်ဒီအလယ်တန်းတက်ဖို့လွယ်သွားတယ်အလယ်တန်းပညာသင်ထားတဲ့ပုဂ္ဂိုလ်ဒီအချက်တန်းတက်ဖို့လွယ်သွားတယ်အချက်တန်းပညာသင်ထားတဲ့ပုဂ္ဂိုလ်လည်းပဲ University တက္ကသိုလ်ပညာလွယ်သွားတယ်တောက်သွားရင်ပဲလွယ်မယ်အဲ့ဒါလိုပဲတန်တရားခရီးသွားနေတဲ့အချိန်မှာဒီဘဝသင်ထားတဲ့ပညာဒီနောက်ဘဝမှာပိုးလွယ်ဖို့မရှိရဲ့လို့ပြောဆိုတော့ကြောက်သွားတာမဟုတ်ဘူးဒါမျိုးအလားတရာပြူလာတဲ့ဒီတိုင်းနဲ့အသိဉာဏ်ဆိုတာပေါ်လာတာပဲအေးဒါကြောင့်မလို့ပညာဆိုတာအသက်ကြီးပြီဖြစ်စေလည်းဒီဖြစ်စေစီးပူးလေးလံနေကြရမယ်ပဲပါရမီဆိုတာလည်းဒီလိုစီးပူးကသူကတော့ပါရမီညီသေးတာပဲလို့ပြောပြီးတော့ဒီတိုင်းနေတဲ့ပုဂ္ဂိုလ်ကပါရမီကသူ့ဟာသူသေတိရင်းတယ်လို့များရင်းလာတယ်လို့အောင်းမေးလို့လားမသိဘူး။နောက်သေတိကတော့သူ့ဟာဒီတရက်ကကသိပြီးရင်းအောင်ရင်းလာတယ်ပဲပါရမီကတော့မချေပဲနဲ့သူ့ဟာသူရလာမှာမဟုတ်ဘူး။ဒီပညာပါရမီနဲ့ပတ်သက်ပြီးတော့မှတ်သားစရာလေးတခုကဒီကလေးဖြစ်မှာပညာဒါနဆိုပြီးတော့ပညာကိုရည်စုပြီးတော့ပညာသင်ဖို့အားပေးတာတွေကိုပညာဒါနလို့ခေါ်နေတာအဓိကမချလာဘူးအကျိုးမပေးဘူးလို့ဆိုလို့သို့တော့၆အခုပဲဖြစ်သူတော်ပညာတော်အောင်ဆိုပြီးတော့ဇေယိစကား၆ပန်းတဲ့ပုဂ္ဂိုလ်ကနောင်ဘဝရောက်လို့ရှိရင်ကိုယ့်ကိုပညာသင်ကြရေးအတွက်၆အခုပေးမှာဒီအကျိုးပဲရပညာတတ်ဖို့မဟုတ်ဘူးပညာအတွက်အထောက်ကူကုသိုလ်လို့ရင်ပညာအတွက်အထောက်ကူပဲဖြစ်မယ်။ဉာဏ်ကောင်းခြင်းနဲ့တော်ခြင်းနဲ့ဆိုရင်ဒီဘဝမှာသင်ရ။ဒါကြောင့်မို့မြတ်စွာဘုရားကမဟာပညာတောင်းတနိကပฏิပဒါလို့ခေါ်တဲ့ကြီးမားသောပညာကိုဖြစ်စေတဲ့အချက်တရားဆိုတာဘာရောနဲ့ပညာရှိပုဂ္ဂိုလ်တွေကိုချင်းကပြီးရှင်ဘုရားသောမုံလူဆိုလို့ရှိရင်လူပေါ့။ဘွားရောက်ပြီးတဲ့အခါကျတော့ဒါကဘယ်လိုခေါ်တာလဲ။အပြစ်ရှိတဲ့တရားကဘယ်လိုလုံးအပြစ်မကအပြစ်ကင်းတဲ့တရားဆိုတာဘယ်လိုလုံး။ဒါကလုံးတဲ့ဟာလား။ဒါကမလုံးတဲ့ဟာလား။မတိသေးတဲ့အချင်းရာကိုစူးစမ်းလေ့လာမေးမြန်းနှိုက်ယူတာကပညာပါရမီဖြစ်တာ။ဘုရားကောင်းတော်ဉာဏ်ကြီးရဲ့ဆိုတာအဲ့ဒါလိုပဲပညာရှိပုဂ္ဂိုလ်တွေကချင်းကပ်လေးလာမေးမြန်းတာပညာရှိကြောင်းပဲအေးဒါကမလို့ပညာပါရမီပညာပါရမီနဲ့ဆိုပြီးတော့ကိုယ်ကိုယ်တိုင်လောကမှာပြင်းလို့သူတစ်ပါးကိုအားပေးယူပေးတဲ့ပုဂ္ဂိုလ်ကနောက်ဘဝလည်းကိုယ်အားပေးခံရရုံပဲဖြစ်မယ်အတွင်းကပညာဓာတ်ခံတော့ကောင်းမှာကောင်းမှာပေါ့ဒါဟုတ်အတွင်းပညာဓာတ်ခံကောင်းမြင်လို့ရှိရင်ဒီဘဝမှာသင်ရမယ်မေးရမယ်စူးစမ်းရမယ်သိတာရမယ်အဲ့ဒါကမှတကယ်ပညာပါရမီဖြစ်ပါတယ်ဒါကြောင့်မို့လို့ဘုက္ကုံလုံးကြီးမလွယ်ဖို့အနတ္တမှာအရေးရှိတယ်နော်တန်တရားဆိုတာသူရာကိုအကျိုးပေးရတယ် ကောင်းပြီမွန်စင်းမိညာသာတို့လို့ပညာပါရမီပညာလိုက်စားထားတဲ့ပုဂ္ဂိုလ်ကြောက်ထူးခြားတဲ့ပညာအကြီးကြီးတွေရပြီးတော့သံဃာပုဂ္ဂိုလ်တယောက်ကနေပြီးတော့အမတ်ကြီးရဲ့လူကြပညာရှိဆိုတဲ့အမည်နဲ့အမတ်ရတွေ့ရပါဘူးဒါနဲ့သမိုင်းမှာမှတ်တမ်းဝင်တဲ့စန္ဒမုနာယူရမဲ့သူလိုလူပုဂ္ဂိုလ်တူပဲအဲကျဉ်းသူသိတတ်တဲ့နေရာနဲ့ပတ်သက်လာလို့ရှိရင်စန္ဒမုနာယူရမဲ့သူရဲ့ကောင်းတယောက်ကပြင်းရခက်မှာပေါ်ပေါက်ခက်ဘူးလေပြင်းရခက်မှာနာသီရှင်ကျော်စွာနာသီရှင်ကျော်စွာမင်းကသူ့ရဲ့ညီဝန်ကိုဖြစ်တဲ့စကိုင်းမျိုးကအတင်တရားစောယုံမင်းကိုလုံးချင်ပြီးတော့စကိုင်းမျိုးကအာနာသိဉ္ဉ်လို့အဲလိုအာနာသိဉ္ဉ်ဆိုသူ့ရဲ့လူယုံတော်မခင်ယုံဆိုတဲ့လူကိုတတ်ခိုင်းလိုက်တတ်ခိုင်းလိုက်တဲ့အခါကျတော့မခင်ယုံကတောရမပုံအောင်ပြီးအခွင့်အရေးကိုချောင်းနေရတယ်သုံးရတာရှင်းစားရဘူးခွင့်ရေးရတယ်အဲဒီလိုတောရမပုံအောင်ပြီးရှင်းစားရတဲ့အချိန်သောရံကြောင့်အသင်္ကရာသောယုံနေကမဟာဂိရိဓာတ်ကိုကျင်းနဲ့နှက်ကျင်ထားတဲ့သမင်းကိုတွေ့တော့အဲ့ဒီသမင်းကိုစားလိုက်စားပြီးအဲ့ဒီနေရာမှာပဲအခွင့်အရေးရလို့နန်းတဲ့ရှိအောင်ဝင်အသင်္ကရာသောယုံအိတ်တဲ့သံတော်လေးကိုရောက်အောင်ပေါပေါရရပူအောင်ဝင်သွားနိုင်တယ်။တန်ရည်ဓာတ်ကိုထုတ်ပြီးတော့အသင်္ကရာသောယုံမင်းကိုလှုပ်ချင်တယ်လို့လုံးလိုက်တဲ့အချိန်မှာသူ့ရဲ့ခေါင်းထဲမှာဘာပေါ်လာလို့ဆိုအေးသုံးမျက်တိချင်းနှစားရတော့ဒါချင်းနိုင်ဟောဒီမြတရားအသင်္ကရာစောယုံရဲ့လက်တင်ထားတဲ့ချင်းကိုငါစားလိုက်ရသူကငါရဲ့ချင်းရှင်ဖြစ်နေပြီဟောစဉ်းစားတာချင်းကျေးဇူးတည်တဲ့သင်္ကရာစောယုံကသူတွေးတာတော့မဟုတ်ဘူးဘာလို့လဲဆိုအသင်္ကရာစောယုံနဲ့လက်တင်ထားတဲ့ချင်းကိုစားရတာကငါရဲ့ချင်းရှင်ဖြစ်သွားပြီမတတ်ခိုက်ဘူးသမင်းရှင်ဆိုတာမပြင်းပါတတ်ဘူးစဉ်းစားဖို့လေသူစဉ်းစားဖို့ကတော့တစ်ခါတိုက်ချင်းအလွန်အန္တရာယ်များတယ်သူအသက်ကိုစွန့်ပြီးတော့စဉ်းစားရဒီကိစ္စအကယ်၍သာအသင်္ကရာဆောယုံမင်းကိုမလုပ်ချင်ငယ်ဘူးဆိုလို့ရှိရင်သူအသက်ခံရမှာသို့သောအသက်ခံရခြင်းအသက်ခံရလို့သမင်းရှင်ကိုတော့ငါမပြင်းပါဘူးသူတို့ငါရောက်တယ်ဆိုတော့တဲတော်ကငါရောက်တယ်ဆိုတော့အချိန်မှန်နေတယ်အသင်္ကရာဆောယုံနေကိုင်နဲ့ဗရမညာစီတဲ့တန်ရဲ့ဓာကြီးကိုလည်းသူယူလိုက်တယ်အသင်္ကရာဆောယုံကိုမတတ်ခဲ့ဘူးအေးတန်းကြီးပြန်ရောက်သွားတဲ့အခါကျတော့ကျော်စွာမင်းကမေးတယ်ဘယ်နဲ့လဲငါခိုင်းလိုက်တာပြီးခဲ့လားလို့ဆိုတော့ပြန်ပြောပြန်ပြီးတော့သံတော်ဦးတည်တယ်ဒီလိုဒီလိုပဲသမီးမစားရဘူးသမီးစားလို့သမီးရှင်ချစ်တဲ့အတွက်ကြောင့်သူလောက်ကြံပါဒါပေမဲ့လို့သူ့ရဲ့သနုံအနီးပါးရောက်လို့ဘာလို့မှဓာတ်ကိုဆက်ပါတယ်လို့အဲ့လိုရဲရဲဝုံးပေါ့သမီးရှင်ကိုမပြစ်မောင်းလိုက်တဲ့ကျေးဇူးတည်တတ်တဲ့ခင်ယူတဲ့ဟာမြန်မာရာဇဝင်မှာထင်ရှားပေါ်ခဲ့တဲ့သူ့လိုလူတွေပဲစံလုံးလိုက်ရောသူကဘာလို့လောလောကူနဲ့ကျေးဇူးကန်တတ်ကြလဲဟောအဲ့တော့သူကတော့ကျေးဇူးကိုရှာချန်ပြီးတော့သင်တတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဘာသိရှင်ကျော်စွာမင်းကလည်းစိတ်ကောင်းတဲ့လုံကောင်းရှိတဲ့မီဒီယာဖြစ်တယ်စဉ်းစားတယ်ဟောမတ်ချောင်းဟာသမီးလေးသူတို့စားရရတာလည်းကျေးဇူးကြည့်ရသေးတယ်ဆိုလို့ရှိရင်ဒါကသူ့ကိုလာလာရင်ဒီတဲ့နဲ့ချမင်းတွေးနေတဲ့ပုဂ္ဂိုလ်ကငါကျေးဇူးနဲ့တိမာပဲလို့ဆိုပြီးတခင်မျိုးကိုတံခိုးကြီးကြီးထားပြီးတော့ဓာတ်ရူးလေးတောင်မြောက်စားပေးလိုက်သေးတယ်။ဓာပြန်ကသမိုင်းမှာချင်ရှားခဲ့တဲ့သူ့လိုလူတွေပေါ့နော်။အေးအများကြီးပဲရှိတယ်ပေါ့။ဒီနေရာမှာရိုးသားပြီးတော့ချိုးစားလို့သံဃာတော်ချားရမယ်ပုဂ္ဂိုလ်ပြောင်းဘုရားမြတ်စွာလက်ထက်တုန်းကပေါ်ပေါက်ခဲ့ခုယုံတာကျိုးစားလို့ကြီးပွားအောင်မြင်သွားတဲ့ပုဂ္ဂိုလ်ရောင်များစွာရှိနေတယ်ဒီပုဂ္ဂိုလ်ကတော့ထူးခြားတဲ့ပုဂ္ဂိုလ်ပြောင်းနေတဲ့ဘုရားမြတ်စွာလက်ထက်မှာမှတ်တမ်းတင်ခံရတဲ့ပုဂ္ဂိုလ်ပေါ့က ုကလုံးပတ္တန်သင်ခံရတဲ့ပုဂ္ဂိုလ်တွေမှာကြောင်းများစွာရှိတယ်။90ဇာတိမှာလည်းစီးပွားရေးနဲ့ပတ်သက်ပြီးတော့ထူးချွန်တဲ့ပုဂ္ဂိုလ်တွေပတ္တန်သင်ရမ်းဆူရတ္တိသတ်မှာပါတဲ့ချက်တွေတစ်ခုအရင်ပြုပြီးကြီးပွားထုတ်တဲ့ပုဂ္ဂိုလ်ဒါလည်းပဲမှတ်တမ်းတွေရတဲ့ပုဂ္ဂိုလ်တွေပဲလောကမှာသံဃာများယူပြီးတော့အတူယူရမယ့်ပုဂ္ဂိုလ်တွေကြောင့်များစွာကိုယ့်ရဲ့ပါဝင်ခြင်းမှာပေါ်လာတတ်တယ်တဲ့ပေါ်လာတဲ့အခါမှာဒီဒီကိုယ်တိုင်ကသင်္ကန်းစာယူပြီးသူ့ပုဂ္ဂိုလ်မျိုးအတူယူခြင်းတော့ဘို့ပေါ့ဓမ္မရင်းရနဲ့ပတ်သက်ပြီးတော့လည်းအတူယူခြင်းတော့မယ့်ပုဂ္ဂိုလ်တွေကြောင့်များစွာရှိရတယ်ဆိုပါစို့ကလောင်းရင်းစိတ်ဓာတ်နဲ့ပတ်သက်လာလို့ရှိရင်အတူယူရမယ့်ပုဂ္ဂိုလ်စေတဝါရနဲ့ပတ်သက်ပြီးတိကျမှုစွမ်းအားစေတဝါရအတဏ္ဍကောင်းလို့အရာရာကိုရှင်းဆိုင်ရဲတဲ့ပုဂ္ဂိုလ်မျိုးရှင်ပုံနာလို့ပုဂ္ဂိုလ်မျိုးကသံဃာယူရမဲ့ပုဂ္ဂိုလ်တွေပုံလုံးဝါရတောက်မှန်တာလေရှင်ပုံနာဆိုသူကသူ့နာပရဒတ်တိုင်းကသစ္စာတရားကံချင်းကပ်ပြီးတော့အရှင်များတဲ့တတိတော်ကိုဩဝါဒလေးအချင်းကျုပ်ပြီးပါလို့ဆိုတော့သစ္စာပြားကဘာကိုဟောတော့ဆိုရင်အချင်းကျုပ်ကနန္ဒီဒုက္ခကမူလံမဲ့အတွေ့အကြုံတွေဆိုတာဒုက္ခရဲ့အကြောင်းရင်းအရင်းအမြစ်ဖြစ်တယ်။ဆင်းရဲဒုက္ခဘယ်ကလာတာလဲဆိုရင်ပေတာမှုတဏ္ဍာကလာတာ။အဲ့ဒါကြောင့်လို့ပေတာမှုတဏ္ဍာမဖြစ်စေနဲ့။ဉာဏ်စီကမြင်ပြီးတော့လည်းတွေ့တာမှုဖြစ်စေနဲ့နာကအတန်ကြားတဲ့အာယုံပေါ်မှာလည်းတွေ့တာမှုဖြစ်စေနဲ့နှာခေါင်းကအနံ့ရပြီးတော့လည်းတွေ့တာမှုဖြစ်စေရှာနဲ့အရသာခံပြီးတော့လည်းတွေ့တာမှုဖြစ်စေခန္ဓာကိုယ်နဲ့ချီးပြီးပြီးတော့လည်းတွေ့တာမှုဖြစ်စေတယ်တဲ့အာယုံတွေပေါ်မှာတွေ့တာမှုဖြစ်စေဒါပြည့်လို့နန္ဒီမြစ်တဲ့တွေ့တာမှုဆိုတာဒုက္ခကမူလဆင်းရဲဒုက္ခရဲ့အကြောင်းရင်းဖြစ်တယ်။ဆင်းရဲဒုက္ခကလွတ်ချင်လို့ရှိရင်တွေ့တာမှုဖယ်ရှားရမယ်။နန္ဒီနိရောဓဒုက္ခနိရောဓတွေ့တာမှုချုပ်ငြိမ်းသွားရင်ဆင်းရဲဒုက္ခငြိမ်းမှာပဲလို့သစ္စာများကသုံးမဩဝါဒအတူတူပြီးလိုက်အလုံးမတ်တဲ့ကောင်းတဲ့သုံးမဩဝါဒပုံတော်ဝါဒတုတ်ဒီနေရာမှာရှင်ဘုံသားရဲ့စိတ်ကြီးသဘောနာမှာတော့ကောင်းမလဲဆိုရင်သစ္စာပြားကမေးတယ်။ဘာရှိကဒီလိုသုံးမဩဝါဒယူပြီးတော့ငွေရက်သွားနေကြုံဆိုအရှင်ပြားတဲ့။ဒီလိုသူနာပြန်ကတိုင်းကိုသွားပါမယ်။မြန်မာယောက်ျားတွေမှာတော့သူနာပြန်ကတိုင်းဆိုတာ။နေတိုင်းကြောင်းလို့ရလို့ဒီလိုအဲ့ဒီဘက်ကိုယူစားအဲဒီနိုင်ငံတမိုင်းတွေကတော့ဘုံပေးပြည်နယ်ဒီကနေ့ခေတ်မှာမုံပိုင်းလို့ခေါ်တယ်မဟာရာဇာပြည်နယ်မှာသုဏ္ဏပရန္တဆိုတာရှိတယ်တပည့်တော်သုဏ္ဏပရန္တကိုသွားနေမယ်လို့ဆိုတော့ရသော်ပြားကအေးသုဏ္ဏပရန္တကလူတွေကလူဆိုးလူပိုက်တွေခေါ်တယ်အဲဒီသွားနေလို့သုဏ္ဏပရန္တလူဆိုးလူပိုက်တွေကမင်းကိုဆဲရင်ဘယ်လိုလုပ်ရောမလဲရသော်ပြားကမေးတယ်ဒီလိုဆင်းရဲဆိုဘယ်လိုလုပ်လဲ။ရှင်ရတဲ့တတိယကဒီလိုပဲစဉ်းစားပါပါတဲ့။အေးဒီလူတွေကတော့ဆဲယုံဆဲတာဒဲနဲ့မှမထူသေးတာ။တော့ပါပြီလေသူနာပရဏာလူတွေကသက်တယ်ပါတယ်လက်မပါသေးဘူးပေါ့ဆဲယုံဆဲတာ။ဆဲတာကိုကပ်ပါရမှလို့ဆဲယုံဆဲတာဒါရင်ငါကဲနဲ့မထူသေးဘူးလို့ဒီလိုနှလုံးသွင်းပါမယ်တဲ့။ခေတ္တကြီးဒဲနဲ့ချုပ်ပြီဆိုရင်တော့ဘယ်လိုလုပ်မလို့ရှင်များနဲ့သူတို့လူကြီးတော်ကဒီလိုသူကပဲသူနာကနာလူတွေရတော်ကြပါနဲ့ငါခဲနဲ့သာချုပ်တာလက်နဲ့မရိုက်သေးဘူးဒီလိုသလုံးသွင်းလာမယ်ခေတ္တကြီးဒီလက်နဲ့ရိုက်ကြည့်ဆိုရင်ဘယ်လိုလုပ်မလို့လဲဆိုတော့ရှင်များတဲ့လူကြီးတော်ကဒီလိုသလုံးသွင်းပါမှာအေးလူကြီးလူကောင်းတွေကလက်နဲ့ပဲရိုက်တာဒုံးနဲ့မရိုက်သေးဘူးတော်ပါသေးတယ်လို့ဒီလိုပဲနှလုံးသွင်းတော့ဒေါသချက်ဖို့ရသူ့မှာမရှိဘူးအများအားဖြင့်သိတာစိတ်ဝေးမယ်ဆိုတဲ့အနေနဲ့ကိုပေါ်ပြဒ 对于最多的三件不苦之物的。完了但是呢成功啊创业的不苦的先不让你这边的细致性都问你创业的吗这里我不创业的。哎那时候别人在那边一九年间一生没有任何的物质了。现在基督徒在九年的在家家里面没口的要我为的。其实那种真的没。给他给你咱那口鼻所以那不如对不对咱那口鼻没什么要求是非不但这一次比基督徒也好麻烦啊然后想看不要求基督徒呢。给他说我没有对咱来鼻所以不如漏不漏的是不是这样的。人说别人也是你打我看里面吧。有那种么跟他那里的但是你如果在那里面的人间的来看这个国家看到国王们因为比较我外地有色色比较送到前面的比较我外地有送到前面的色比较没有这个世界所以我说请我可以有请安德自己有请国力家都是国国家小岗位的那看看那内层的一个叫这种里面这种这种哪里比较这送到家的国国အဲ့ဒီလည်းဘင်းကိုတင်လုံးနဲ့ကြီးတဲ့အချိန်ကတော့အဲ့ဒီပုဂ္ဂိုလ်တွေကပုရုဇဉ်တွေပဲသို့သောဝိပဿနာဉာဏ်ရင့်သင်နေတဲ့ပုရုဇဉ်တွေတရားမှမကြောက်တဲ့ပုရုဇဉ်နော်ဉာဏ်ကတော့ဖြစ်သေးဘူးအဲ့ဒါလို့ပေခြင်းတို့ခန္ဓာကိုယ်ကြီးရဲ့ကာဝဏ်တွေကအမြဲတမ်းကြီးနေလို့လူတွေပြောကြတယ်ဘောလားတေကအေးရပဲဆိုတဲ့လူတွေရှိတယ်နော်ဒီတော့အေးရဆိုတာကုသိုလ်ကောင်းမှုရှိပြီးတော့ဝိပဿနာဉာဏ်ရည်တဲ့ပုဂ္ဂိုလ်တွေတော့ဒီတော့အေးကောင်းအေးမယ်ပေါ့။ဒါမှလူကတည်သွားရင်ပုံပြူဆိုးလာပါဘူး။အေးတရားရဲ့တတိသားလေးမှာတော့တည်သွားအေးရမယ်ဆိုတဲ့စိတ်ကူးနဲ့ပုဂ္ဂိုလ်ကိုစေတနာနဲ့တည်ခြင်းကိုကြည့်အဲ့လိုဘဝကိုဆုံးသက်သွားကြတဲ့ပုဂ္ဂိုလ်ကရှိတယ်တဲ့။အဲ့လိုဆုံးသက်သွားကြတဲ့ပုဂ္ဂိုလ်ကသူကုန်ကုန်လုံးနေရတယ်လေအခုသုဏပရန္ဒတိုင်းသားတွေကတတိယကိုခန္ဓာကိုယ်ကြီးရဲ့ဒုက္ခတွေကင်းအောင်လုပ်ပေးတယ်လို့တတိယကချီးကျူးခြင်းမှာပါဟုတ်အခက်ခဲမှန်တဲ့ညကိုအကောင်းရက်ရှုမြင်ပြီးတော့ကျော်ပွားပြီးသိက္ခာစိတ်ထားနိုင်တဲ့ရှင်ဘုရားရဲ့နှလုံးသားဖြစ်စိတ်သဘောဓာတ်ကဓမ္မအချီချာဖဲ့တယ်လို့ဒီပုဂ္ဂိုလ်ကလည်းပဲဘုရားမြတ်စွာရဲ့ပိဋကတ်ထဲမှာသူလိုလူကတပါးပဲရှိတယ်။ဒီအတွင်းကျိုးတွေးပြီးတော့သိခန္ဓာဒီတပါးပဲရှိတယ်နော်။ဒီတော့ကြောင့်လို့သံဃာမုံနာယူရမယ်သူလိုလူပုဂ္ဂိုလ်တစ်မျိုးပဲညာနဲ့။အဲဒီလိုဘယ်ရမှာရေးရသံဃာမုံနာယူရတယ်လို့ပဲ။သာမန်လူပြောက်ထဲမှာလည်းပဲသံဃာမုံနာယူရမယ်ပုဂ္ဂိုလ်တစ်မျိုးရှိတယ်။ဘုရားမြတ်စွာကသာသနာ့ပြည်မှာတရင်တော်နေတဲ့အချိန်တော့အဲ့ဒီအချိန်မှာဗမိသာရမင်းကြီးကသူတယောက်ကိုခေါ်လာတယ်ရှင်ရတဲ့ဒီလူဟာခရေ40ချမ်းသာပြီပဲလို့ကျွားကျောင်းဝေါ်ဝေါ်မရှိဘူးဗျာတဲ့သူရင်ကလှုပ်ပြီးတော့စားနေတာဒီရကသူချမ်းသာကြောင်းကိုထုတ်ဖော်ပြီးတော့အခုသတိညာသူသူ့ကိုပေးလိုက်တယ်။ဒါတော့ပစ္စည်းချမ်းသာရဲ့အတိုင်းကြွားကြောဝော်ဝော်မနေပဲတဲ့။သူရင်းသားတွေထံမှာအလုံသမားတွေထံမှာအလုံကြောင်းပြီးအလုံလုံပြီးတော့စားနေတယ်လူ။အင်မတန်မှပုဂ္ဂိုလ်ကိုရိုးရိုးသားသားရိုးရိုးသားသားနေတဲ့ပုဂ္ဂိုလ်မျိုးတပီတော့မတွေ့ဘူးဗျာတဲ့။ဟောလောကမှာသစ္စာလေးနည်းနည်းရှိလာလို့ရှိရင်မော်ကြတယ်ကြွားကြတယ်ဝါကြအဲ့ဒီပုဂ္ဂိုလ်ကတော့ဂရေ40ကျော်ဝတဲ့ပက်ဆန်ဂရေ40လောက်ရှိတဲ့ပက်ဆန်ကြီးချမ်းသာတော်လဲပဲမောမောင်ဝါကြခြင်းမရှိဘူးတဲ့ရိုးရိုးသားသားလောက်တက်ပြီးတော့စားတယ်ဘယ်နည်းစားလို့လဲရောမဲ့ပုဂ္ဂိုလ်လူသားချူစားတယ်ပမာဏကင်းတယ်ဆိုတဲ့နေရာ
ထူးခြားတဲ့ပုဂ္ဂိုလ်တူတယ်အဲ့လိုဗိဓုသာရမင်းကြီးကခေါ်လာသူကဘယ်လိုလူတော်လို့ဆိုတော့အဲ့ရတဲ့သူကြည်သာပဲအရှင်ကြီးတူကြီးရဲ့တာဝန်ကိုသူရှိခိခါကာလာတော့မှလည်းတခါတည်းရံသောတာဝေဒနာကြီးဖြစ်တဲ့သမာဓိမှာရှိလိုက်တော့ပြိယောဂါလို့ဝါယောဂါလို့ခုလေးဆိုလို့ရှိရင်ဟောလာတဲ့တဲ့တုတ်ကိုရုပ်ဝတ်တုတ်ကိုရုပ်ဘာတုတ်ကိုရုပ်တုတ်ကိုတုတ်ကိုရုပ်ကိုအပေါင်းနော် H5N1 နဲ့ပြီးရောပြီ H1N1 နဲ့နောက်ပြီးတော့ H0N0 ကိုလာအောင်ပြည်သေးဘူးအဲ့ဒါလို့ဗိုင်းရပ်စ်ဥပ္ပမျိုးကြောင့်ရောဂါဝေဒနာတွေဖြစ်ပြီးကူးစက်ပြီးလူတွေတေကြဆုံးကြဒီကိစ္စမှာနာမည်မျိုးမျိုးပြီးအဲ့ဒီတော့ကလည်းရာဇဂုတ်ကြီးမှာဗိုင်းရပ်စ်ဥပ္ပောင်ဖြစ်တဲ့ရောဂါဖြစ်လာတော့အဲ့ဒီရောဂါဖြစ်ပြီဆိုလို့ရှိရင်ရေငောင်လေးတွေကစပြီးတော့တည်တယ်ရှင်ကောင်းလေးတွေသိပြီးလို့ရှိရင်ဘာတွေသိတော့ဆိုတော့ချက်တွေခက်တွေသိပြီးပြီးတဲ့အခါကျတော့ဘာတော့လဲအကောင်ခက်ကြီးကြီးတွေသိပြီးနောက်ကျတော့လူတွေသိပေါ့ခုဖြစ်ဆိုလို့ရှိရင်တော့ဒါဘာတူလို့ H5N1 လို့ H1N1 လို့ယောဂမျိုးတွေဖြစ်မယ်ပေါ့သိဖြစ်တော့နာမည်ဘယ်လိုပေးထားလို့ဆိုအဟိဝါဒသောတာအဟိဝါဒရဲ့အဓိပ္ပာယ်ကအဟိဝါဒဆိုတာအဟိဆိုတာကအဟိဝိတမွေရဲ့စိတ်ကဲ့သို့ဝါဒလေလိုလင်းမြစွာပြတ်နှံ့တဲ့ယောဂမျိုးမွေရဲ့အစိတ်ကိုပြင်းထန်ပြီးတော့လေလိုလင်းမြစွာကုသတတ်တဲ့ယောဂမျိုးရှင်းမြန်မာကျမ်းစာတွေထဲမှာတော့ယင်အနာလို့ဒီလိုပဲပါတာပြန်အဟိဝါဒရောဂါအရင်းအနာကုသေရောဂါတူဝိသိတ်လိုပြင်းထန်ပြီးတော့လေလိုလင်းလင်းညံ့ညံ့ကုသတတ်တဲ့ရောဂါတူအဟိဝါဒရောဂါလို့ပြောခေါ်ကုသေရောဂါကုသေရောဂါပေါ့နော်အဲ့ဒီလင်းလင်းညံ့ညံ့ကုသတဲ့ရောဂါဖြစ်တဲ့အခါကျတော့ကိုယ်ရလက်ထိသိမရှိအိမ်မှာရှိတဲ့မိသားစုတွေသိကြအဲ့ဒီယောဂါကခက်ပြင်းမှလုံးရောက်နိုင်အိန္ဒယံဘက်ကိုဖောက်ပြီးတော့ခက်ပြင်းနိုင်မှညံ့ပြင်းမှလုံးရောက်တယ်ဒီအိမ်မှာဆက်ပြီးတော့နေလို့ရှိရင်ယောဂဝိရဏတွေကဆက်ဆက်ပြီးတော့ကူးလက်တယ်အဲ့ကြောင့်မလို့အဲ့ဒီအချိန်မှာအလားတကျတစ်သေးကြီးရဲ့အိမ်မှာယောဂဖြစ်ကြတာနောက်ဆုံးမှာတစ်သေးကြီးနဲ့တစ်သေးကြီးတို့ယောဂဆွဲဆွဲရသူရဲ့သားလေးအရွယ်မရောက်သေးတဲ့သားလေးခေါ်ပြီးတော့ယောဂကူမဆိုးလို့ခင်ဗျာသားမြတ်မှတ်ထားတဲ့နေရာမှာငါတို့ဂရီ40ဥစ္စာမြှောက်ထားတယ်ရှိခိကတော့ဗန်ဒီပဲမရှိတော့ဗန်အပ်ထားတာမရှိဘူးဒီကြီးလည်းပဲမြှောက်ကြရေထွက်တော့နီးလောက်အောင်ပြင်းနေကြီးတူးပြီးတော့ချွေရင်းငွေလေးကိုအဲ့ဒါလိုမြှောက်ရှိခိကပစ္စည်းသိမ့်တဲ့နေရာအဲ့ဒါညီကြီးရဲ့မှာသာဒါတော့ရုပ်စိတ်ချရှုပ်ွက်ပြီးတော့တကယ်လို့ဒီနေ့ကညီကြီးကြီးပြူးတဲ့အခါကျတော့ဟိုနာရွှေအိုးတွေ့ဒီနာရွှေအိုးတွေ့တိုက်ကျူးတဲ့လူတွေရောနော်ရှိခိလူကြီးတွေကအဲ့လိုပဲညီကြီးတွေပဲမြုပ်ပြီးတော့ထားတယ်ဒီနေ့တော့ဥစ္စာတွေကိုညီကြီးတွေမြုပ်ထားပြီးတာဝန်ရင်းကိုဥပ္ပယ်ဆိုရင်ဒီပုံလေးနဲ့ပြလိုက်ပါတော့ထရရှာအိုင်းနဲ့တော့ဒီပုံလေးပြလိုက်တော့ဘယ်သားမှာခြေလမ်းဘက်လမ်းကဘယ်ပြင်းကြီးနားမှာဟောဝေချွေးလေးပြောင်းပြုတ်ထားတယ်ခင်ဗျာသားငါတို့လိုယောဂဖြစ်ပြီးအသားတော့ကြီးပြီးတော့ဒီလိုရန်ထောက်ပြီးတော့ကြီးပြီးတော့ဒီယောဂကကုသတာမြန်တယ်ဒုတိယဒီချောင်းဆောင်ပြီးနောက်ဆုံးမြင်ကူးလိုက်တယ်ပြန်ပြန်ကြည့်လို့ဆိုတော့လည်းဒီလေလေးဝှက်ချပြီးငိုယုံကြည့်ရတော့ပြီးတော့ကလေးလေးထွက်ပြေးသွားရှာလူသူမင်းကြီးရဲ့ကြောင်းမြိုင်ကြီးထဲမှာတော့ပြီးတော့တောင်ကြီးတစ်ခုမှာနေထိုင်ပြီးတော့နှစ်ပေါင်းကျော်တော့ရှာတဲ့အခါကျတော့ ယောဂါတွေငြိမ်းတော့ပြီဆိုတဲ့အချိန်မှာအိမ်ပြန်ရောက်ဗမာပြည်မှာလည်းစစ်ကြီးကြီးကသာအချိန်တော်ကာလတုန်းကပြလိယောဂါဆိုတာကိုဖြစ်ခဲ့တယ်။ဒါပေမဲ့လည်းညီလိုက်တဲ့ပုံညီလိုက်တဲ့လူရှိတယ်မမီတဲ့လူတွေကြာဘူးနာဝရှိတယ်တေယောအုံးတချို့လည်းဒီကုံတော်ဖြစ်သွားတဲ့မျိုးတွေရှိတယ်။အဲဒီယောဂါနဲ့အပြင်ထွက်ပြီးတော့ကြေးကြအဲ့ဒါမျိုးလိုယောဂါဖြစ်တဲ့အခါရာဇဂမြေကတစ်ခေတ္တလေးတရားအချင်းချင်းရောဘဝရောက်ပြီးတော့တောထဲမှာသွားနေအင်းကျမ်းလာတဲ့အခါကျတော့အမေလည်းမရှိအမေလည်းမရှိဆွေမျိုးတွေကုန်ပြီ။သူတို့မိမတွေကညံ့ကြတာတဲ့เจตนาไตกะเลวมันเปี่ยวไม่เป็ดไม่มีดีเลยฉิเลยล่ะดูไม่เห็นในเฉยมันตั้วไปแล้วฉิได้ครับเฉยนี้ไม่เป็ดได้มุเลยทีแรกมันปลุกตาอุบีวะเนี่ยท้าได้เจตนาชวยโอ๋วยโอ๋นี่มาเฉยไม่เป็ดฉิดีดีดูว่าซินซาเลยငငယ်လေးလုံးလည်းကထွက်သွားပြီးတော့ပြန်လာတဲ့အခါကျတော့ဘုဆိတ်မွေးတွေနှကမ်းမွေးတွေနဲ့လူလူပေါင်းကြီးဖြစ်တာ။ဒါတည်းတည်းသတိသာချင်းဘယ်သူမှသူ့ကိုမသိကြတော့။ဒါကလူလည်းပဲလို့တန်ခါလူတယောက်ဖြစ်တယ်ပြီးကြတယ်။သူ့မှတ်မိတဲ့လူရှိတယ်။မရှိတော့သူကစဉ်းစားတယ်။အဲဒီသတိသာမှာတော့ပြောပြီးတော့ဒီရွှေငွေတူးပြီးတော့ယူမယ်ဆိုရင်သူအတိုင်တော့ခံရပြီးတော့အဖမ်းချုပ်ခံရင်ခံရလိမ့်မယ်။အဲ့ဒါမျိုးမဖြစ်ရအောင်သူကဇေရနာရွှေငွေကြီးထိခိုက်အပျက်စီးမရှိဘူးဆိုတာလည်းသိတော့အေးငွေနဲ့ဒီဒေသနဲ့တင်းပေါ်သွားနေပြီတော့ဘာကိုမှတ်မိတဲ့သူရှိဘူးဒီရက်ွက်မှာအဲ့ဒါကိုလို့ဒါရီကငါချုံယူသုံးသုံးမယ်ဆိုလို့ရှိရင်ဘာပေါ်မှာအချင်းချင်းတွေလွဲနေတယ်ပြောပြတတ်တဲ့ရှာတွေ့ပြီးတော့ငါအသက်သွေးပဲလို့ဆိုပြီးတော့အလုံသမားတွေနေတိုင်းနဲ့တန်းရဘက်ကိုအလုံသမားတွေနေတဲ့လမ်းကကိုသွားပြီးတော့အလုံသွားတောင်းရှင်းတော့အလုံသမားတွေစီအလုံကောင်းတာသူကသတိသားကအလုံးသွားရဲ့အလုံးကောင်းတဲ့အခါကျတော့အလုံးသွားရဲ့ကဘာပြောလို့လဲ။အေးတို့မှာအလုံးတစ်ခုတော့ရှိတယ်။မျိုးနေရာပေးမယ်၊ခင်းင်းကျွေးမယ်၊ဓာတ်ကပေးမယ်။အိမ်နေရာအိမ်ကြီးလည်းပေးမယ်၊လာကလည်းပေးမယ်။ဒီလိုမှပဲအလုံးကဘာလို့လဲ။ဘယ်နဲ့စောစောထားပြီးတော့ဘယ်နှလိုက်ချိုးပြီးထားကြပါအောင်လို့ဟောရမယ်လို့အရာထဲမှာလူတွေကိုလိုက်ပြီးတော့နှုတ်ရအမေတို့အမတို့သမင်းတဲ့ခြားကြသမင်းတဲ့ခြားကြဟုတ်လားအဖေတို့အကိုတို့ကလည်းတော့ပါဖို့လုပ်ငန်းတွေဝင်ဖို့ပညာဆင်ညာပါလို့တော်ရမှာလိုက်ပြီးတော့ဒီတော်တဲ့သွားဖို့ရာအတွက်မနေ့ဆုံးဆုံးမှာအိမ်ကလာလိုက်နှုတ်ရတဲ့လမ်းကနေအောင်းရင်းပြီးတော့နှုတ်ရတဲ့အလုပ်ကိုတော့ဘုခိတို့သာချတဲ့ဒီဘာလေးရှိသေးတာမဟုတ်ဘူးတကယ်အော်လို့မရဘူးတခါအော်နေတဲ့အိမ်ပဲကြားမှာဆိုတော့တလန်းကိုဒီလိုက်အော်ရနော်အဲ့ဒီလိုအနှိုးတော်လုပ်ငန်းပေါ့အနှိုးတော်လုပ်ငန်းကိုဥသားကလေးပြေးပြီးတော့နေပြအိမ်လေးပြေးချာဘယ်နဲ့တိုင်းချထားပြီးရစိုးပြီးရိုက်ွက်ခဲရတယ်အလုံးသမိုင်းရိုက်ွက်ကလေးချထားပြီးတော့အော်တော့ဆိုတော့အစောထားကြပြူထားကြပြူအော်တာအဲ့လိုအော်တဲ့အတန်ကိုသီလသာမင်းကြီးကကြားတယ်။သူအော်တဲ့အတန်ကိုကြားတော့သီလသာမင်းကြီးကမပြောလို့ဆို။ဟေးဒီအတန်ကပိဿံရှိတဲ့လူချမ်းသာတယောက်ရဲ့အတန်ပဲ။ဆင်းရဲတာအတန်မဟုတ်ဘူး။သီလသာမင်းကြီးကသူကအတန်သင်္ကေတနဲ့ပတ်သက်ပြီးတော့အလွန်ကျွမ်းကျင်တယ်။အတန်ငါးဆောင်တာနဲ့ဒီပုဂ္ဂိုလ်ရေချင်သိတဲ့သာသူရဲ့ပညာတက်ရတယ်နော်လူတယောက်ရဲ့အတန်ကိုကြားလိုက်တာနဲ့ဒီလူရဲ့အဆင့်အတန်းကိုသူသိတယ်အဲ့ဒါနဲ့အတန်ကြားလိုက်ပြီဆိုရင်ဒိဋ္ဌိတာတင်းကြီးကပြောတယ်ဟေ့လူချမ်းသာတယောက်ရဲ့အတန်ပဲဒီအတန်ကတော့ဆိုတော့ ေမိတာမင်းကြီးနားမှာအရင်နေနေတဲ့မောင်မတက်ဦးကဒီကြီးကတော့ချမ်းသာတဲ့လူကိုပြောတယ်ဒါအလုံးသမားတိုက်ခွက်ကအော်တဲ့အတန်ပဲဆိုပြီးတော့လူတို့ကိုစုံစမ်းတဲ့အခါကျတော့ဘာအလုံးသမားတွေဒီအလုံးကောင်းပြီးတော့ဆင်းရဲတာတယောက်ကောင်းနေတာပါဒီကြီးကလည်းကြောင့်ချမ်းသာတဲ့လူကိုပြောရတာတော့ဟုတ်ကြည့်ပြီးတော့ကြမ်းတာဆင်းရဲတဲ့လူတယောက်ဆိုစနေရနောက်တစ်ရက်လည်းဒီလိုပဲပြောနောက်တစ်ရက်လည်းဒီလိုပဲပြောတော့အဲ့ဒီဘယင်နဲ့ရင်းနေတဲ့ဒီတရားမောင်းမှပေါ့လေသူကနေပြီးတော့ရှင်မင်းကြီးရဲ့ရှင်မင်းကြီးကချမ်းသာတဲ့လူကိုပြောတယ်ဒါပေမဲ့လူသူနေတာကအလုံးမရတော့မှန်လေအလုံးသမားတွေရဲ့ဘာသာစံလုပ်နေတယ်ပေါ်ပြီးတော့သူတကယ်ချမ်းသာလားမချမ်းသာလားပေါ်ပြီးတော့စဉ်းစားမရသေးဘူးဒီကြီးကြီးကနေပြီးတော့ဝေတထောင်ရလို့ရှိရင်ဒီဒီကိစ္စပေါ်အောင်လုပ်ပါမယ်လို့ဆိုတော့ဒီကြီးကသဘောတူပြီးတော့ဝေတထောင်ထုတ်ပေးလိုက်အဲ့ဒီမောင်မကသမီးလေးကိုခေါ်ပြီးတော့သူတို့တယောက်ရတ္တူရသားလေးရဲ့အဘောစာဘဝနွမ်းနှံလေးကိုလဲပြီးတော့အဲ့ဒီရက်ွက်ပဲထွက်လာနေကြတယ်ရက်ွက်ရောက်တဲ့အခါကျတော့အိမ်ကြီးမသွားဘူးတော့ပြီးတော့ဒီပါကျမတို့ပြညာတော့သေးရသေးလို့သွားပြီကျောင်းတော်ကျန်တဲ့အိန္ဒိယဘာပြောတော့ဟာသူတို့အင်္ဂါလူများတယ်တဲ့အများတို့ပဲနေရာမရှိဘူးဟောခုနကသူတို့အလုံးသမားတယောက်ကတော့တယောက်ထဲနေတာသူ့အိမ်မှာကျဲတယ်ပေါ့သူ့တဲမှာသွားနေကြလို့ပြောတာဒါနဲ့အဲ့ဒီသူတို့သွားကြတာလည်းအဲ့ဒီနေရာပဲပေါ့အဲ့ဒီရောက်သွားတဲ့အခါကျတော့အဲ့ဒီရဲ့နာမည်ကိုကုံဘဘောဓကလို့ခေါ်ကြတယ်ပေါ့ကုံဘဆိုတာရှင်းလို့ကတော့ဒီအုံရေခတ်ရတဲ့ဂျုံမတွေကိုကုံဘဓာတိလို့ခေါ်လို့ရှိတယ်သူကဘာကြောင့်ကုံဘဘောဓကလို့ခေါ်တယ်ဆိုတာကိုတော့စာထဲမှာထည့်ပြီးတော့မပြောဘူးဘောဓကဆိုတာကတော့ချွေးချော်သူဆိုတဲ့အဓိပ္ပာယ်ရအဲ့ဒီကိုနာမည်ပေးထားတာကောမဘောဓကဆိုနာမည်ပေးထားတယ်။သူ့အိမ်မှာသူကြောက်နေနေတာသူစီသွားတဲွာလို့ဆိုတော့သူသွား။ပရမတော်လည်းမခံရင်ဘူးအကျဉ်းကျဲတယ်။သို့သောတောင်းတော့ပမာဏနဲ့တညတော့တဲပြရစေဆိုအကျဉ်းကျဲ။ဒီပြီးနောက်တဲ့သူအလုံးသွားတဲ့အခါကျတော့သတင်းချက်လာပါမယ်ဆိုပြီးတော့သူစီကဆံလေးပါလေးတောင်းထားလိုက်ပြီးဈေးကနေပြီးတော့ဆံကောင်းကောင်းဝင်ပြီးတော့ချက်တယ်ခုခေတ်လို့ဆိုရင်ပေါ်ဆံမွေးလို့မလိုပြောချက်တာဆင်းရဲကြတဲ့ဆံတယ်နော်ဘယင်းနန်းတော်ကလာတဲ့အမျိုးသမီးဆိုတော့ကောင်းနေဆိုတဲ့အစားအစာတွေချက်ပြီးသူပြန်လာတဲ့အလုပ်ကပြန်လာတဲ့အခါမောမောပေါကပြန်လာတဲ့အချိန်ကိုသူ့ကိုကြွေးတယ်ကောင်းတာတွေစားရတယ်ဆိုတော့လူလန်းချိုက်တာပေါ့အဲ့ဒါနဲ့သူစိတ်ကကလေးကကြောင်းသွားတယ်ကောင်းကောင်းချက်တွေးတယ်ပြီးတော့နောက်တရက်ဆက်နေပြရသေးဆိုတော့ဘဝထူလိုက်တယ်အဲ့ဒါလိုနဲ့တရက်တရက်တရက်နဲ့တရက်နေပြီးတော့တော်တော်လေးရင်းနှီးနှီးဖြစ်လာတဲ့အခါကျမလုပ်နဲ့သူအိတ်ချက်ကလေးကိုကျိုးရီချက်ထားခိုင်လိုက်တာနဲ့တကယ်နဲ့ကလေးကအိကျသွားအောင်လုပ်တယ်အဲ့ဒါလိုသူပြန်လာလို့ဒရင်မော်လေးထိုင်လိုက်ရောဒရင်ကျိုးတွေကပြုတ်ကြပြီးကြီးကျသွားတဲ့အခါမှာသူကစိတ်ညစ်တယ်ပေါ့အရင်တော့ကသူကြောက်ခဲနေတာအဲ့အပြင်းသွားရင်တကားပိတ်သွားတယ်ဘာမှမဖြစ်ဘူးအခုခင်ဗျားတို့ရောက်လာလို့ဒီပြဿနာဖြစ်ရတယ်ပေါ့ဆိုတော့ဟိုအမျိုးသမီးကလည်းပြောတယ်အမောင်ရဲ့စိတ်မရှိပါနဲ့ကလေးတွေကတနေ့ကုန်လာပြီးတော့မှယူတာဆော့နေကြတာသူပြောလို့မရဘူးတဲ့ဆိုမှားတော့ငုံ့ပြတ်တာပေါ့နောက်တည့်ရကြတော့အကုန်လုံးဒရင်ကြီးချိုးကြသွားလောက်အောင်သူတို့ကဓာတ်နဲ့ညှိထားတယ်။ခိုင်လိုက်ခိုင်လိုက်ရောဒရင်ကြီးကအကုန်ချိုးကြတော့ညာကြီးရောက်တော့အိတ်ရံကမရှိအိတ်ရံမရှိတဲ့အခါကျတော့မှခေါင်းကနန်းတော်ကလာတဲ့နန်းတော်သူကကဲသမီးရဲ့ခေါ်သိမ့်လိုက်ပါသမီးအိတ်ရံနဲ့ဒူးဒူးသိမ့်လိုက်ပါလို့ဆိုနောက်ဆုံးပြောလို့ရှိရင်သမီးနဲ့အကြောင်းပါသွားတယ်ပေါ့အဲ့ဒီလိုအဲ့ဒီလိုသမီးနဲ့အကြောင်းပါသွားတဲ့အခါကျတော့မှဘီအန်ဒီတီဝန်သတင်းပို့တယ် ကတော့သမန္တမှာပွဲတွင်ကျင်းပါရမယ်တရားကိုတစ်ချက်တစ်ချက်ထည့်ရမယ်နော်ဆိုတဲ့ကသူ့ကိုသွားပြောသူ့မှာကပဋ္ဌာန်ကအပြင်မှာရှိတယ်မဟုတ်ဘူးဘုလိုကမာတွေကပေးတဲ့ဆံကလေးနဲ့ပဲအသက်ကြီးနေရတာဟုတ်အဲ့တော့ဘယင်းကြီးကပွဲတွင်ကျင်းပါရမယ်လူတစ်ချက်ရှာရမယ်ဆိုတော့သူကကြီးတယ်ပေါ့ဘူးချက်ပဲရမှာရှင်စာယုံနေတဲ့စာနေရာဝိရိယချက်ပဲရမှာလို့ဆိုသူယောက်ျားမကပြောတော့ဘုံမလို့မရဘူးဘယင်းရဲ့အာကမလို့မရဘူးရတဲ့နေရာကရှားပါချင်းနဲ့ကြီးပေါ်လို့ဆိုသိတဲ့စိတ်သွားပြီးတော့သူခဏကရွှေဦးရဲကသက်ဆံလေးတစ်ချက်ယူလိုက်တယ်ချင်းကားလေးတစ်ပြားယူလိုက်တယ်ယူလိုက်တယ်ပြီးတော့ပေးလိုက်အဲအဲ့ဒါလေးကိုပွဲယူသားပြီးသူပါလာတဲ့ငွေနဲ့ပွဲတွေချင်းပါနောက်နေ့သုံးရက်နောက်တစ်ခါတစ်ခါချာတဲ့အခါဒီလိုပဲမြင်ကြီးရတဲ့အမိတ်တော့တဲ့ခေဒီလမ်းကနေတဲ့လူတွေပွဲတွေကျွေးပါရမယ်။ဒီရောက်ကိုသုံးရက်ထည့်ရမယ်။မထည့်လို့မရဘူးမထည့်ရင်အဲ့ဒါဇာတ်ခံရမယ်ဆို။ဒီလိုပဲသူ့ကိုပြောတော့ကြီးကြီးကြွားကြွားနဲ့အဲ့ဒီဖတ်ထားတဲ့ငွေတွေရှူလဲကနေထိုက်ပြီးတော့ငွေလေးသုံးရက်ယူလာပြီးတော့ဂျင်ကားလေးသုံးရက်ယူလာ။ယူလာပြီးတော့ပွဲတွေချင်းပါအဲ့ဒီငွေတွေကိုနန်းတော်သူအမျိုးသမီးကနေပြီးတော့အပေါ်တော့ယူပြီးသစ္စာပြီးဘယင်ကြီးကြီးပို့လိုက်တယ်ရှင်သာပြာလေးပေးကြနန်းတော်ရောက်သွားပြီအဲ့ဒီလိုပို့လိုက်ပြီးတဲ့အခါကျတော့ဘယင်ကြီးကြီးကိုသတင်းပို့တော့ဘယင်ကြီးကနန်းတော်ကလူတွေကိုလွတ်ပြီးတော့သူ့ကိုခေါ်ခိုင်းလိုက်တယ်သူမှခေါ်တဲ့ကဆိုတဲ့လူဘယင်ကြီးကခေါ်နေတယ်နန်းတော်ကိုလိုက်ခဲ့ပါလို့လာတဲ့အခါကျတော့ချောက်တာပေါ့ဘယင်ကခေါ်ခိုင်းတယ်ချောက်ဘာလဲဘယင်လည်းမသိဘူးလိုက်ရှင်ဘူးပေါ့ဆိုတော့မရဘူးတဲ့ဘယင်ကခေါ်ခိုင်းတယ်မလိုက်လို့မရဘူးဆိုင်ရမယ်ဆိုပြီးတော့အတင်းဆွဲခေါ်တဲ့အခါကျတော့ပေါသွားခဏနန်းတော်သူသားမိရတယ်ဘာမှမကြောက်နဲ့လိုက်တော့လိုက်တော့ဘယင်ကြီးစီဆိုပြီးသူတို့လည်းလိုက်ခဲ့တယ်လို့ဆိုပြီးတော့ပြောပြီးသူတို့တယောက်ကအဲ့ဒါနန်းတော်ကိုအရင်ရောက်တော့ပြီးပြတ်သွားကြတယ်နန်းတော်လည်းရောက်ရောဆင်းသူဆင်းသားရဲ့အဝတ်အစားတွေချွတ်နန်းတော်သူနန်းတော်ကအဝတ်အစားတွေနဲ့တသိတမိဖိချိုလိမ့်လို့ပေါ့လေအဲ့ဒီထားတယ်ဒီကြီးကမှထိုင်နေကြအဲကိုမခေါ်တဲ့ကတော့လည်းပဲတခါလဲအတင်းဆွဲပြီးတော့ဘယင်းစီခေါ်လာတယ်ဘယင်းကြီးရောက်တဲ့အခါကျတော့ဘယင်းကြီးကလေးတယ်ဘယ်ပိုက်ဆံနေတော့ချမ်းသာရဲ့အတန်းနဲ့ဘာဖြစ်လို့ပတ်ထားသလဲပေါ့ဆိုတော့ရှင်လေးကကျွန်တော်ကပတ်သက်ပြီးရားမှမရှိပါဘူးပတ်သက်ပြီးရားမှမရှိပါဘူးအလုံးသမားတွေကအလုံးသမားတွေပေးတဲ့ရှင်လေးလေးနဲ့စားနေရတာပါလို့ဆိုတော့မြင်မလိမ့်နဲ့လေတဲ့ကျွန်တော်မြင်မလိမ့်ပါဘူးဆိုတော့ဘယင်းကြီးကနေပြီးတော့သူယူပေးတဲ့ဂျင်းသားပြားလေးလေးရောထုတ်ကြဒါအရင်ကမင်းွယ်လေးပေါ့လားလို့ရှူဂျင်းသားလေးဆိုတော့အဲ့ဒါသူရတ်တော့အမဂျင်းသားလေးဘယ်လိုလုပ်ပြီးဘယင်းကြီးလဲရောက်ပါမလဲအဲ့ဒါလို့ကြောက်ပြီးတော့ဝှချီတီတီချီတဲ့အခါဟိုကားမိကဂျင်းသားကထိုင်နေတော့တွေ့တယ်နောက်လာထိုင်နေတော့တွေ့တယ်အော်သူတို့လက်ချက်ပဲဆိုအဲ့ဒီကြတာမှဖြောင်းချက်ပေးတယ်ဟုတ်ပါရဲ့ရှင်ဝင်းကြီးကျွန်တော်ကဈေးကားလေးဒါပြီးဘယ်လောက်ရှိတာလဲဆိုဂရေ40ရှိပါဂရေ40ရှိတာဘာလို့ထုံးမသုံးလို့ဆိုရင်သူကသူ့ဖြစ်ချက်တွေကိုပြောပြတယ်နော်အဲ့လိုပြောပြတော့ဘယင်ကြီးကပိတ်တာရှိဘူးမင်းနေရတာပြလို့ဆိုကောင်းမွန်ဂရေ40တော့ဈေးကားပြားလေးရွှေလေးဒီကိုသူ့ပေါ်ပြီးတော့တဲ့တဲ့နန်းရင်ကျင်ကိုတိုက်တော့နိုင်ရင်ရောက်တဲ့အခါကျတော့သူ့ရဲ့ပစ္စည်းဥစ္စာဓမ္မကအမြဲတမ်းကြီးမားတယ်။အဲ့ဒါနဲ့ဘယင်ကြီးကတော့ကြီးမားတဲ့ပစ္စည်းဥစ္စာတွေချမ်းသာတဲ့ပုဂ္ဂိုလ်သူ့ကိုသတိရလို့ပြိမယ်လို့ဆိုပြီးတော့ခြေညာပြီးတော့သတိရလို့ခန့်လိုက်တယ်။ခြေကသတိဆိုတာညာလို့ပြိထားတာ။သတိဆောင်းတဲ့ခြေနဲ့ဆောင်းအယောင်နဲ့အဲ့ဒါလို့သတိရလို့သတိဘက်ကိုအပြင်းပြီးတော့အင်းဒီဘက်ဆောက်ပြီးပြီးခဏကနတ်တော်သူဘယင်ရဲ့အမိတော်ပေါ့လေအဲ့ဒါနဲ့ဒီတော်ရဲ့သားချပြီးလား ဘုရင်တပည့်တော်နဲ့ဆက်လက်ပေးစားပြီးတော့ရှင်းရလိုက်တယ်ပေါ့အဲ့တော့လည်းပဲဒီပုဂ္ဂိုလ်ရဲ့အနေအထိုင်ပြီးသိသိမှုမှာသန္ဓေမူနာယူရတဲ့သူလိုလူတူပဲပေါ့အဲ့ဒီပုဂ္ဂိုလ်ကိုမြတ်စွာဘုရားကခေါ်သွားတဲ့ဘိက္ခုတ္တရမင်းကြီးကရှင်းများတဲ့ဒီလောက်ယူသားပြီးတော့ကြိုးစားတဲ့ပုဂ္ဂိုလ်မျိုးပြီးတော့မတွေ့ဘူးဗျာသစ္စာလေးနည်းနည်းရှိရင်လောကမှာဝါဒကြွားကြတဲ့ပုဂ္ဂိုလ်တွေကအမြဲတမ်းများတယ်ဒီပုဂ္ဂိုလ်ကတော့အဲ့ဒီလိုမလောက်ဘူးဗျာတဲ့အမြဲတမ်းယူယူသားသားနဲ့ယူယူသားသားအသက်ဝေးရတရားသဖြင့်အသက်ဝေးရဒီလိုတည်ကြည်တဲ့ယောက်ျားမျိုးပြီးတော့မတွေ့ဘူးဆိုမြတ်စွာဘုရားကသာသံပြုရမယ့်ပုဂ္ဂိုလ်မျိုးဖြစ်ပြန်ချရအဲဒီမှာလောကမှာချီးပွားတယ်ဆိုတဲ့နေရာအကြောင်းမဲ့ချီးပွားတာမဟုတ်ဘူးသူလုံးချစ်ဖို့ရတဲ့အခြေခံကောင်းနေရှိရအခြေခံကောင်းနေမရှိဘဲနဲ့သူလုံးမဖြစ်ဘူးသူကဘာကြောင့်ဒီအခြေအနေမျိုးရောက်လာတာအကယ်၍သာငါရှိငါငွေဆုံးပြီးတော့ယူမယ်ဆိုလို့ရှိရင်ဒီဟာကရာဇဝတ်သားဖြစ်ကောင်းဖြစ်သွားနိုင်တယ်ပေါ့ကျောင်းသားဝန်ဝန်နေမယ်ဆိုလို့ရှိရင်လည်းအများရဲ့အရေးယူခံရခြင်းတို့အထင်အမြင်လွဲခံရခြင်းတို့ဖြစ်နိုင်တယ်ပေါ့အဲ့ဒါလေးမဖြစ်ဘဲနဲ့သူရဲ့ယူသားမှုစူးစမ်းမှုကြောင့်ပေါ့နောက်ဆုံးမှာဘုရင်ကြီးကတစ်ခေရလူပြီးပြီးချစ်ကြရတဲ့ပုဂ္ဂိုလ်ဆင်ရောက်သွားတယ်အဲ့လိုရောက်သွားတယ်ဆိုတာအကြောင်းနဲ့မဟုတ်ဘူးအကြောင်းကတော့ရှိတယ်မြတ်စွာဘုရားကလောကမှာကြီးပွားကျိုးတက်တယ်ဆိုတဲ့နေရာမှာအကြောင်းရှိကြအခုဒီကနေ့ကမ္ဘာမှာလည်းရှိတယ်ရှုနေတာလေးဟာကြီးပွားရေးနဲ့ပတ်သက်ပြီးကြီးပွားကျိုးတက်ကြအဲ့ဒါကကြီးပွားတာမဟုတ်ဘူးညောင်းနေတာလေးမှာရှိတဲ့ပုဂ္ဂိုလ်တွေလည်းကြီးပွားကျိုးတက်ကြတဲ့ပုဂ္ဂိုလ်တွေရှိတယ်အလကားကြီးပွားကျိုးတက်တာတော့မဟုတ်ဘူးအကြောင်းတရားလေးတွေကတော့ရှိတယ်သို့သောကောင်းရဲ့အကြောင်းရှိဖို့လိုတယ်ပေါ့မြတ်စွာဘုရားကကောင်းရဲ့အကြောင်းဘာဟောလို့ဆိုရင်ဥဋ္ဌာဏဝတ္တောတတိမတ္တောသုစီကမ္မတ္တနိတံကာလိတောတဉ္ဇတ္တဓမ္မစီဝိနောအပ္ပမတ္တတယတောဘိဝတ္တိဆိုရယ်ဒီဒေသနာတော်လေးကိုမြတ်စွာဘုရားဟောတာဒီလိုတရားရှိတဲ့သူတို့ရဲ့ပြန်တယ်လို့ဒီအီးတွေးတွေကိုတန်တော်ရှိဖို့ဆိုတာနာလုံးပဲညာနော်အဲ့ဒီတည်းမှာဒီလိုကြီးပွားတုတက်လာဖို့ရာအတွက်အကြီးခွေးတစ်ခုကပါတော့ဆိုဥဋ္ဌာကကျိုးစားရတယ်လို့ဆိုတယ်ရရာကျိုးစားအထောက်မှုမရှိဘဲနဲ့မကြီးပွားနိုင်ဘူးဒါတော့ဖြင့်ပြင်းပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေကဘရောအချီးပွားထွက်တဲ့မှုမရှိဘူး။ဒါဆိုဘုရားသခင်ကိုရောမြတ်ကဥဋ္ဌာဏသံပရာလို့ဆိုပြီးတော့မျက်မှောက်ပေါ်မှာချီးပွားဖို့ဆိုပြီးတော့ခြံခေါ်တာ။အဲဒီအချက်ထဲမှာဥဋ္ဌာဏသံပရာဆိုတဲ့အချက်မှာအချက်၃ချက်ပါတယ်။ဘာလို့ဆိုရင်တက္ခလုပ်ငန်းကျင့်မှုဆိုတာရှိရမယ်။အနာလတဇွဲကောင်းတာဆိုတာရှိရမယ်။ဥပါယဒိမန္တနိဉ္ဇဉာဆိုတာရှိရမယ်။ဘယ်သဘယ်တုံးလို့ဒုက္ခတန်းကျင်ရမယ်၊ဆွဲကောင်းရမယ်နိဉ္ဇဉာရှိရမယ်။နိုင်ငံကမှစံပြုပြီးတော့ကြံချမ်းသာသွားတဲ့ပုဂ္ဂိုလ်တွေဟာ90ဆက်ထဲမှာကျုပ်ဒီတစ်ခုအရင်ပြုပြီးတော့တစ်ခြေဖြစ်သွားတဲ့ပုဂ္ဂိုလ်။ဇမနိုင်ငံမှာလည်းဒီလိုပုဂ္ဂိုလ်မျိုးတွေသမိုင်းထဲမှာရှိပါဒါကတော့ဆင်းရဲတာဘဝကနေပြီးတော့တစ်ခြေဖြစ်သွားတဲ့ပုံစံရှိတယ်။အဲဒီပုံစံတွေကအကြောင်းမဲ့မဟုတ်ဘူးတဲ့။ဥဋ္ဌာဏဝတ္တောလုံးတော့ဝိရိယအဝိဇ္ဇာမှခေါင်းရတယ်။လုံးတော့ဝိရိယရှိရမယ်။စီပွားရေးလုံးတော့လည်းဖြစ်ဘဏ္ဍာကိုင်တာလုံးတော့လည်းဖြစ်လုံးတော့ဝိရိယရှိရမယ်။ညသောနဲ့လုံးတော့ဝိရိယမရှိအပြင်းထန်နေတဲ့ပုံစံတွေကမကြည့်ပါဘူး။ဒီကလုံးလုံးကြီးရရှိလာပြီလုံးလုံးနဲ့ကျွမ်းကျင်မှုရှိတယ်ဒီပညာနဲ့ရှိတယ်ဇွဲလည်းကောင်းတယ်ဆိုတဲ့ပုဂ္ဂိုလ်ကထူးချွန်ပြီးတော့ဖြည်းဖြည်းချင်းချင်းနဲ့စီးပွားရေးမှာအောင်မြင်တတ်ကြတယ်စီးပွားရေးမှာသာမဟုတ်ဘူးဓမ္မရေးရလည်းပတ်သက်ပြီးတော့လည်းထူးစားတဲ့ပုဂ္ဂိုလ်တွေကဖြစ်တတ်ရောက်တာပဲဒါတော့ရင်းတရားမရှိတဲ့ချက်တွေပဲအေးကျွမ်းက ရောက်ရင်မရလားဆိုမရဘူးဘာလို့อ่ะတတိမတော်ကိုလုပ်တဲ့အလုပ်ပေါ်မှာ mindfulness စိတ်ဆိုင်ရရတော့တဲ့အလုပ်ပေါ်မှာစိတ်ဆိုင်မှုအားနေတာကိုလုပ်တဲ့အလုပ်ပေါ်မှာစိတ်ဆိုင်မှုအားနေအဲ့တော့တတိဆိုတာစိတ်ဆိုင်မှုပြောစိတ်အားပေါ်ဆိုင်ပြီးတော့ကိုလုပ်တဲ့အလုပ်ပေါ်မှာစိတ်ဝင်စားတဲ့ကြည်လုံးဝပဲဩဃာကဒုက္ခဝိညာဉ်ရှိတယ်တတိပတ္တတတိရှိတယ်စိတ်အားဆိုင်ပြီးတော့ကျူးစားတယ်အေးအဲ့ဒါလို့ကျူးစားပြီမဲ့လို့မလုံတဲ့နာတွေကိုရှောက်တော့မလုံပါဘူးသူလုံတဲ့လုံတာယောသာစင်ကြယ်ရဒါကြောင့်သူစိကမ္မကာယကမှုလည်းစင်ကြယ်ရမယ်ဝစီကမှုလည်းစင်ကြယ်ရမယ်မနောကလည်းစင်ကြယ်ရစင်ကြယ်တယ်ဆိုတာဒုစရိုက်အလုံးမျိုးမလုံးပါဘူးလို့ပြောတာနော်ကျိုးစားတယ်တတိရှိတယ်ဘာလို့လို့စင်ကြယ်တယ်ကျိုးစားတယ်ကောင်းမှုအကုသို့လည်းမပတ်သက်ဘူးကျူးစက်တယ်သုစိကမ္မအေးအမှုကတော့စင်ကြယ်ပါတဲ့အဋ္ဌညာအာနေနေတယ်ဆိုတော့မအောင်မြင်ဘူးတဲ့ဒါကြောင့်မို့နိတ္တမခါရင်တော့အလုပ်တစ်ခုလုပ်ကြည့်ဆိုလို့ရှိရင်စူဇန်လေးလာမှုဆိုတာရှိရတယ်။ဒါစူဇန်အရန်လုပ်လို့ရှိရင်အောင်မြင်မှုမဖြစ်နိုင်ဘူး။ဒါကြောင့်မို့ဒီတန်မှဆိုစူဇန်ပြီးတော့မှလေးစူဇန်လေးလာပြီးတော့မှကာလီပြုလုပ်လို့ရှိရမယ်။မအလုပ်လို့လုပ်တော့မယ်ကိုရွေးထားတဲ့လုပ်ငန်းတစ်ခုဆိုလို့ရှိရင်ဒီလုပ်မှာတော့တဲ့နလားမလုပ်တဲ့ဘူးလားခေအခြေအနေနဲ့စင်ကြယ်လားမပြေဘူးလားဆိုတဲ့ဒီတန်မှကာလီစူးစူးစမ်းစမ်းနဲ့လေးလာပြီးတော့မှတော့မယ်ဒီလိုဆိုတယ်နောက်တစ်ခုအေးအလုပ်တွေကတော့လုပ်ပါရဲ့အောင်မြင်ပါရဲ့ဒါပေမဲ့လို့စောင့်စည်းမှုအားနည်းတယ်ကာယကမစောင့်စည်းဘူးမစည်းကမစောင့်စည်းဘူးစောင့်စည်းမှုမရှိဘူးကာယကနဲ့လုပ်ချင်တာလုပ်တယ်မစည်းကနဲ့ပြောချင်ပြောတယ်စောင့်စည်းမှုမရှိကိုယ်လုံးကလုံးစောင့်သိမှုမရှိရင်လည်းလုပ်ငန်းတိုင်းတိုင်းကပျက်စီးသွားနိုင်ပြီ။ဒါကြောင့်တင်ညတစောင့်သိမှုရှိရမယ်။မစောင့်သိလို့ပျက်စီးသွားတဲ့ပုံစံကြောင့်များစွာရှိတယ်ပေါ့။ဘယ်လိုဆိုမရှင်ရင်ဘူးလို့မစောင့်သိဘူး။ပြုလုပ်မှုတွေမရှင်ရင်ဘူးမစောင့်သိဘူးဒါကြောင့်မလို့ပျက်စီးသွားရတယ်။ဟောနောက်တစ်ခုကဘာလို့ဆိုလို့ရှိရင်ဓမ္မစီဝီအတ္တဝိဝံကြောင့်လုံးလာပြီဆိုရင်တရားသဖြင့်အတ္တဝိဖို့လိုအပ်တယ်။မတရားတဲ့ဤတွေမလုံးဝဘူးလို့ဆို။ဒီမတရားတဲ့နေနဲ့တုပ်ပြီးတော့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားလို့ရှိ။ဒီပုဂ္ဂိုလ်တွေရဲ့ကြီးပွားမှုဟာတစ်ခဏကြီးပွားတော့လေဒီပုဂ္ဂိုလ်တွေကဓမ္မစီဝီမဖြစ်သည့်အတွက်ကြောင့်အန္တရာယ်နဲ့ရဆိုင်ရတတ်တယ်ပေါ့။နောက်ဆုံးအနေနဲ့မရှင်းဆိုင်ရဘူးဆိုလို့ရှိရင်နောက်ဘဝဟာကောင်းမှုမရှိဘူး။ဓမ္မစီတီမဟုတ်လို့ရှိတယ်နော်။အေးဒီဘဝတော့ကောင်းကောင်းကောင်းကောင်းနေမယ်။နောက်ဘဝအတွက်ကငြင်းလေးချက်ရှိဘူး။အေးဒါကြောင့်ဓမ္မစီတီတရားတည်းအတမွေးတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်။အပမတ္တဓာရဘာနဲ့ဆိုင်လို့လို့ဆိုတော့ခုနကတတိမတော်ဆိုတော့လုပ်ငန်းနဲ့ပတ်သက်ပြီးစိတ်ဆိုင်အပမဒါဆိုတာသူတို့ကောင်းမှုရေးရမမေ့ရဘူးလို့ပြောတာနော်အလုပ်ကိစ္စတွေလည်းယူရစိတ်ကမြင့်မြုပ်ပြီးတော့ထားတယ်ဒီဒါနကောင်းမှုလုပ်မှုစိတ်ဝင်စားမှုမေ့နေတယ်ဒီကဆောင်တည်ဖို့မေ့နေတယ်သမထဝိပဿနာကမ္မထအားထုတ်ဖို့မေ့နေတယ်တရားဓမ္မနာယူဖို့မေ့နေတယ်ဆိုလို့ရှိရင်ပမတ်တာဖြစ်တယ်အဲ့ဒီအခြေအနေကိုစဉ်းစားဖို့လိုတယ်အကြမ်းတမ်းမှာပြောတာဟာသွားပြရှိတဲ့မိန့်နေလိုက်တာဆိုအဲ့ဒါမျိုးပြောတာမဟုတ်ဘူးနော်ပမတ္တန္တအပမတ္တန္တမမိန့်မလျော့ဘူးဆိုတာဘာပြောတာလို့ဆိုရင်ကုသိုလ်လုပ်ဖို့မမေ့ဘူးပြောသိတယ်ကုသိုလ်ကောင်းဖို့လုပ်ဖို့မမေ့ရဘူးတဲ့ကံကောအာယုန်နေတဲ့စိတ်ကိုနှိမ့်ညွတ်ထားပြီးအလုပ်သေးတဲ့စိတ်ကိုနှိမ့်ညွတ်ထားပြီးတရားတော်နဲ့ပတ်သက်ပြီးတော့လုံးဝမစင်စားဘူးမိခါပြီးဆိုတဲ့ပုံစံတွေကအပမတ္တဟုတ်ပါဘူး။အဲဒီလိုဘိလျော့နေတဲ့ပုံစံမျိုးကမကြည့်ပါဘူး။ ဒီဘဝတခါကြီးပွားတော့နောက်ဘဝတွေကြီးပွားမှုအဲဒီကိုဒါကြောင့်မို့နောက်ဆုံးအချက်ကတော့အပ္ပမတ္တမမေ့ရဘူးတဲ့တရားတော်နဲ့ပတ်သက်ပြီးတော့သူ့တို့ကောင်းမှုလုပ်ဖို့မမေ့ရဘူးဒါနကောင်းမှုလုပ်ဖို့မမေ့ရဘူးသီလဆောက်တည်ဖို့မမေ့ရဘူးတရားတော်နာအိမ်ကိုကံတန်တရားအထုတ်ဖို့အချိန်ပိုင်းလေးနဲ့လုပ်ဖို့ဆိုတာလည်းမမေ့ရဘူးတဲ့ဟောကောင်းလိုက်တော့ဒီအချက်တွေကြီးပွားတိုးတက်တဲ့ပုဂ္ဂိုလ်တွေအတွက်မှန်ကန်တဲ့အကြောင်းတရားတွေဖြစ်မြတ်စွာဘုရားကရရှိလာတဲ့အကျိုးကိုယတောဘိဝတ္တိအဲ့ဒီလိုပုဂ္ဂိုလ်ပြောတာညာဒုက္ခုံတိရှိတဲ့ဥစ္စာအချမ်းအညာနဲ့စပြီးဂုံတည်းနေတာတိုးတက်တာနိုင်ပါလေလို့ဒီလိုပြောတာနော်အဲ့ဒါလေဒီပုဂ္ဂိုလ်ကလည်းဘုရားမြတ်စွာဘုရားလက်ချက်တော်ကသံဃာမူနာယူရမယ့်ပုဂ္ဂိုလ်တူဖြစ်တယ်ပေါ့သံဃာမူနာယူရမယ့်သူလိုလူပုဂ္ဂိုလ်တူဖို့ဘုရားတို့လည်းသူ့အတွက်ကိုမြတ်စွာဘုရားကယေရှုကြီးသူ့ကိုကြောင်းပြုပြီးတော့ဟောထားတဲ့တရားတော်ဟာလည်းဟောဒီအချက်ခွန်တဲ့ချက်ကိုမှတ်ထားပြီးတော့လိုက်နာတင်တော်ဖို့လိုတာဖြစ်ပြီးဘုရားတော်ဝတ်တော်လောကစည်းကွာရေးပဲဖြစ်ဖြစ်ဓမ္မရေးရပဲဖြစ်ဖြစ်လောကဝိရိယရှိရမယ်တဲ့လူမှုရေးကိစ္စပဲဖြစ်ဖြစ်သာမိသာပဲဖြစ်ဖြစ်ဥထာဏဝတ္တတင့်တင့် driver ဆောင်ရွက်ရမယ်တတိမတော်အလုံးလုံးကြီးဆိုလို့ရှိရင်စိတ်အားတက်စွာတတိထားပြီးတော့တတိကြီးစွာနဲ့အလုံးလုံးအပိုင်းသူစီကံမှကိုလို့လို့ရှိရင်စင်ကြယ်ပန်ရှင်းတဲ့အလုံးဖြစ်ရအေးတချို့ကနော်အလုံးနဲ့ပတ်သက်ပြီးတော့မတန်ရှင်းတဲ့ပုဂ္ဂိုလ်ဘာသာရှင်မှုဆိုတာကရှိကိုချိုးကိုငဲ့ပြီးဆိုတဲ့အခြေမသရှင်မှုပေါ့သူကပဲဓမ္မရေးရလုပ်ပြီးဆိုရင်အေးတကယ်စေတနာတဏ္ဍနဲ့လုပ်ဖို့ဖြစ်ရပေါ့ဘဝမျိုးလည်းမလုပ်တဲ့ပေါ့ကျောင်းကဒီကကြီးတယောက်ပြောလို့ဆိုရင်ဒိဋ္ဌန်တမလောက်ပဲပြောရတော့နော်ကျောင်းကဒီကကြီးတယောက်ကဗန္တေကဘုန်းကြီးတွေကနေကျောင်းကဒီကကြီးတယောက်ပြောတယ်ဒီကကြီးပြုလာခဲ့ပါအောင်သာကျွလို့စီမှာအဝိစီရေလေးပါလေးတောက်ပါလေတဲ့ဘုရားစီပဲနေပေါ်ကလာပါလေအဝိစီရေလေးပါလေးတောက်အောင်ဆိုခေါ်အဲဒီတကကြီးကဘာပြောလို့ဆိုရင်ရှင်ဘုရားတဲ့တပည့်တော်တို့ကအရှင်ဘုရားတို့ကအဝိစီရေတောက်ကြပါတဲ့တပည့်တော်တို့ကနောက်တောက်ရမှာဘာဖြစ်လို့ဆိုဘောမကနေပဲရှိအဲ့ဒါမသာရှင်တဲ့ပုဂ္ဂိုလ်ကိုရည်သူပြီးတော့ပြောတယ်အကြီးရလို့ကဘောမကပဲဉာဏ်နဲ့တော့တောက်အောင်ပါလေတော့ဒီသိ။ဟုတ်ကဲ့။အဲတော့သူသိကမှဆိုသိရေးကြည့်တာ။တရားတော်နဲ့ပတ်သက်ပြီးတော့သူတို့ကောင်းမှုလုပ်တဲ့အခါမှာစင်စင်ကြဲကြဲလုပ်တတ်ဖို့အမြဲတမ်းအရေးကြီး။မစင်စင်ကြဲလုပ်လို့ကိုယ်ကျွတ်တဲ့လုပ်ရည်ပြီးဆိုရင်အပြည့်အမြဲတမ်းအရှိ။ Oh, anubhavi.ဒီပဒိညာဆောင်ရလက်ချက်တော့အဟာရကိုဆွံ့ကျွေးတဲ့အဖွဲ့အစည်းတခုဖွဲ့ပြီးတော့ဘောင်းတော်တရားကနေဥဆောင်ပြီးတော့အလုံးသမားတွေနဲ့ဒီလိုလောက်တာပေါ့နေ့စဉ်တန်ခါးနဲ့ဆွံ့ကျွေးအဟာရဆွံ့ကျွေးရကနေရှားလာတဲ့အခါကျတော့ဘာလို့လဲဆိုရင်အဟာရမကက်ခင်သာဥစားကြရင်ရှားလာကြတဲ့အနေအထားမျိုးရပါသောဇာမြတ်၏ပထမတော့ကလေးကစာလို့ကလေးကျွေးတယ်ဆိုနောက်ဘုရားကစာနောက်ပြီးတော့ကဲ့ယူတာမျိုးတွေလောက်လာတဲ့အခါကျတော့ဘာဖြစ်ကြုံလဲဆိုအဲ့ဒီဘောကတည်တဲ့အခါကျတော့စိတ်ကံကြီးဖြစ်သွားတယ်စိတ်ကံကြီးဖြစ်သွားအဲ့ဒီစိတ်ကံကြီးတွေကဒီကုသန္တမြတ်စွာဘုရားလက်ထက်မှာလည်းမစားရဘူးခေါဏကမ္မနာမြတ်စွာဘုရားလက်ထက်မှာလည်းမစားရကံကမြတ်စွာဘုရားလက်ထက်မှာလည်းမစားရဘောရမမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့ဗိမိတာရမင်းကြီးကသူတို့ကောင်းမှုအမြတ်ပြုပြီးတော့အမြတ်ဝေတော်မှာသူတို့ကသတိပေးလို့ဗိမိတာရမင်းကြီးကအမြတ်ဝေတဲ့အခါကျတော့အချက်ပြားကြတာ။အဲကြည့်အဲ့လိုမျိုးဆိုတာသူစီကံမှသူ့ရဲ့ရလုပ်တဲ့အခါမှာမစင်မကြဲလုပ်ပြီးပြီဆိုလို့ရှိရင်ဒုက္ခရောက်တတ်တယ်တဏ္ဍိခါမှချက်ကိုနော်ဒီသမဂါရီကိုလုပ်တဲ့အလုပ်မှာစဉ်းစားစဉ်းစားဆက်ဆံလုပ်ဖို့လိုအပ်တယ်။ဘာလို့လို့စဉ်းစားညာနဲ့လုံးဝမယ်လို့ဒီလိုပြောတာအမှားရင်းမရှိအောင်။သ သင်္ကြန်ကိုယ်နဲ့နှုတ်နဲ့ကိုဆောင်ကြည့်ရမယ်ဓမ္မစင်ကြီးကိုယ်သက်ဝဲမှုတရားတစ်ဖြင့်ဒိဋ္ဌိသိကြယူရန်ကြိုးမဖြစ်ရဘူးတရားတစ်ဖြင့်အသက်ဝဲရပြီးတော့လည်းအယောင်ကဒိဋ္ဌိနဲ့ပတ်သက်ပြီးဟုတ်လားတရားတစ်ဖြင့်ရောက်လာပြီးဝေရမှုဖြစ်ရမယ်တရားတစ်ဖြင့်လို့ဆိုရဲနေတာစေနုံသမတ်ကပြောတော့မဟုတ်စေနုံသမတ်ကဆိုရောင်းမှုနဲ့ဝယ်ခြင်းကိုရောင်းနိုင်တဲ့ဈေးကိုကိုပြောဝယ်တယ်လို့ကလည်းသူဝယ်နိုင်တဲ့ဈေးနဲ့ဝယ်တာဒါအပြစ်လို့ဆိုရတယ်သို့တော်တရားတဲ့ဈေးကို900တန်တယ်လို့ပြောရောင်းရင်တော့ဒါအပြစ်ရှိတာနော်တရားတန်တာကိုတရားတန်တယ်ပဲပြောရမှာပေါ့တထောင်တန်ရင်လည်းတထောင်တန်တယ်တထောင်တန်ရင်လည်းတထောင်တန်တယ်ပြောတထောင်တန်ပစ္စည်းသာလာတဲ့ထောင်တန်ပစ္စည်းကိုတထောင်တန်ပစ္စည်းလောက်ပြီးတော့ရောင်းမယ်ဆိုလို့ရှိရင်တော့အဲ့ဒီအကြောင်းပါညာဒါဓမ္မစီမီမဖြစ်ဘူးပေါ့။နောက်မှန်ကန်တဲ့အလေးချိန်မပေးဘူးဆိုလို့ရှိရင်ဓမ္မစီမီမဖြစ်ဘူး။အလေးချင်းတောင်းတယ်ပဲမှန်ကန်ရမယ်ပေါ့။အဲ့ဒီလိုမမှန်မကန်လုပ်လို့ရှိရင်ကတော့ကိုယ့်ပစ္စည်းကဘဝနဲ့ညောဒါနဲ့ညောရောင်းမယ်ဆိုလို့ရှိရင်ပြည့်ရှိတယ်ပဲ။အဲ့ဒါမျိုးတော့မလုပ်နိုင်ဘူးပေါ့။နာမည်ကတော့စီတန်နဲ့ပဲဒီတန်နန်းဒီတန်ဒါပဲရောထားတယ်ဆိုလို့ရှိရင်အမှန်ပြရရောထားမှန်ဒီရတဲ့ရောင်းရင်ကတော့ဒါအပြစ်ရှိတယ်ဓမ္မစီမူမဖြစ်ဘူးအဲ့ဒီလိုဓမ္မစီမူမဖြစ်တာလေးနဲ့တသက်သာကလေးဒီဘဝသာကလေးနဲ့တဏှာမှာဒုက္ခရောက်တဲ့အလုံးမျိုးကတော့ရှောင်သိမ့်တယ်ပေါ့အဲ့ဒါနိဗ္ဗာန်မှာပါတယ်ပဲပြောဓမ္မစီမူတရားနဲ့တဲ့ဝေးတဲ့ပုဂ္ဂိုလ်မျိုးဖြစ်ရမယ်ဒါအမှန်တမ်းအရေးကြီးတယ်နော်အေးဒါကြောင့်မလို့ဘယ်យ៉ាងလဲဖြစ်ဖြစ်လောကစည်းဝါးရဲ့အောင်မြင်ဖို့ပဲဖြစ်စေဓမ္မရေးရလုံးဆောင်တဲ့အခါမှာပဲဖြစ်စေဟောဒီအကြီးအသေးတွေမိမိတဏ္ဍာရှိအောင်ကြိုးစားအားထုတ်ကြရမှာအဲဒီလိုကြိုးစားအားထုတ်လို့ရှိရင်လောကမှာလည်းအောင်မြင်နိုင်ပါတယ်ဒီဘဝမှာလည်းအောင်မြင်နိုင်တယ်နောက်ဘဝမှာလည်းကောင်းတဲ့သူကြီးရောက်မယ်အဲ့တော့မြတ်စွာဘုရားကအနာတုဿမှာဆိုလို့ရှိရင်ဒီစက်ခုလူရဲ့နှုတ်ချင်တာလို့ရှိရင်ပညာမျက်စိနှလုံးရှိရမယ်ဖြင့်ပညာမျက်စိနှလုံးရှိရမယ်ဆိုတာအမြင်2မျိုးရှိရမယ်အမြင်2မျိုးဆိုတာဘာလို့လို့ဆိုရင်အမြင်2မျိုးကစီးပွားရှာတဲ့ပညာမျက်စိရှိရမယ်ကြောင်းတရားနဲ့ဝေဒရားနဲ့အလုံးလုံးတရားနဲ့ဟောတာစီးပွားရေးမျက်စိရှိရမယ်နောက်တစ်ခုကဘာလို့လဲပညာမျက်စိဆိုတာကုသိုလ်ရေးရဒါကအပြစ်ဖြစ်တယ်ဒါကအပြစ်မဖြစ်ဘူးဒါကကုသိုလ်ရတယ်ဒါကကုသိုလ်မရဘူးဆက်လို့ဖြစ်ဒါကလုံးတင်တယ်ဒါကမလုံးတင်ဘူးလို့ပြီးတဲ့ပညာမျိုးလည်းရှိရပညာမျက်စိလည်းရှိရမယ်ဆိုတာကစိပွားတစ်မျိုးတည်းပဲမရှာရဘူးဓမ္မရေးရဘက်ကလည်းပဲမှန်ကန်တဲ့ဉာဏ်သိဖို့လိုတယ်လို့ပြောလို့ဆိုအဘိဓမ္မာရောက်လာလို့ရှိရင်ပညာမျက်စိ2မျိုးရှိရစီပွားရှာတတ်ရမယ်ကုသိုလ်အကုသိုလ်ဖွင့်ရှာသိကြရမယ်အဲဒီပုဂ္ဂိုလ်မျိုးဟာဒီဘဝနဲ့ကောင်းကောင်းဘဝနဲ့ကောင်းအဲဒီလိုမဟုတ်ဘဲနဲ့စီပွားရေးမျက်စိသာရှိပြီးတော့ကုသိုလ်ရေးရဓမ္မရေးရမျက်စိမရှိဘူးဆိုတဲ့ပုဂ္ဂိုလ်တွေကဘာဖြစ်ကြတယ်လို့ဆိုရင်အေးဒီဘဝတော့ကြီးပွားကောင်းကြီးပွားမယ်နောက်ဘဝကိုပြန်ညှော်နေချက်မရှိဘူးတဲ့နော်ေဒါကြောင့်မလို့သူလုံးလူဆိုရက်စံနမူလာယူရမဲ့ပုဂ္ဂိုလ်ဒီလောကမှာမျောများစွာရှိရဲ့ဖြစ်စံနမူလာယူရမဲ့ပုဂ္ဂိုလ်ဒီစံနမူလာယူပြီးတော့မိမိတို့ဘဝနန်းကြောင်းချောင်းတန်းအောင်နိုင်ငံချင်းသုံးရမယ်ဆိုလို့ရှိရင်တော့ဒီဘဝမှာလည်းကောင်းအောင်ဘဝမှာလည်းကောင်းဘဝဆက်ဆက်ကောင်းပြီးတော့ဒီဘဝကစုဆောင်းလာတဲ့ကုသိုလ်ပါရမီတွေပြည့်စုံပြီးနောက်မှဘဝတွေရောက်တဲ့အခါသိဉာဏ်ရှိတဲ့ပုဂ္ဂိုလ်စီးပွားဖြစ်တဲ့ပုဂ္ဂိုလ်ရေဘာသာသာသနာစီးပွားတဲ့ပုဂ္ဂိုလ်မျိုးဒီလိုဖြစ်လာနိုင်ပါဘူး။ဒါကြောင့်မလို့လောကမှာသိစီဥစ္စာရှာရတယ်လို့ပဲကုသိုလ်လည်းပဲရှာရတယ်။ကုသိုလ်ဆိုတာရတာလေအများကြီးရှိတယ်။ဘုရားမြတ်စွာကကုသိုလ်စဉ်းလေးတွက်ပြထားတာကြည့်အဲဒါကိုရနိုင်တဲ့ကုသိုလ်လေးဆိုပါတော့အခုအာရာထုံးကောင်းနေတဲ့ပြည်တော်စုမြန်မာနိုင်ငံတော်မှာနန္ဒမိုးသောအလင်းရောက်လာပြီဆိုရင်စာသင်လိုက်ကသံဃာတော်တွေ ဆံကံကြွလာတာကောင်းတာ။ဆံကံကြွလာတာမြင်လိုက်တာနဲ့စိတ်ထဲကနေပြီးအော်သံဃာတော်ကြီးကြွလာပြီလို့စိတ်ထဲကချီးနူးလိုက်တာနဲ့ပဲ။အဲ့ဒီစိတ်ထဲမှာချီးယူသရာဖြစ်တဲ့စိတ်ကလေးကကုသိုလ်မျိုးပဲ။အဲ့ဒီကုသိုလ်ကိုမြတ်စွာဘုရားကတက္ခတောတတိကပဋိပဒကုသိုလ်ကိုခေါ်နေ။စိတ်ထဲမှာချီးယူယုံလေးနဲ့ဓာတ်ပြည့်ဖြစ်နိုင်ပါလေ။ဟုတ်ကဲ့။အဲ့ဒီလိုကုသိုလ်စိတ်ကလေးတော့ကိုယ်လက်ထဲကမတူတောင်မှပဲဒီကုသိုလ်စိတ်ကလေးဖြစ်နေပဲဆိုလို့ရှိရင်ဒါလေးကအာဟုဇရာလေးတခုပဲ။ဟောရကုသိုလ်ရအောင်လုပ်တဲ့နည်းတခုနော်။အေးသံဃာတွေကြွလာလို့မိမိဒီပါရောက်တဲ့အခါကျတော့ဤဥကျိုးဆိုလာလို့နေရာတိုင်းကြီးပေးလာလို့ရှိခိုးဝါချလာလို့လုပ်တယ်ဆိုလို့ရှိရင်တဲ့အဲ့ဒီကုသိုလ်ကိုဘာကုသိုလ်ခေါ်လို့လဲ။ဥစ္စာကုလီကသာဝတ္တိကပြိပရာကုသိုလ်ရှင်နေရရှင်နေရဘွားမှာတဲ့အလိုမြတ်တဲ့ဘွားမှာရလက်အောင်ချိန်လိုက်တာလေးကရှင်နေရရှင်နေရဘွားမှာအောက်တန်းသာလူထင်သိခါတဲ့အမျိုးတဲ့မှာမဖြစ်ဘူးတဲ့လူကလူရကကဘောချိန်ပြီးကိုယ်ထင်သိခါတဲ့အမျိုးမှာဖြစ်တယ်ရှိလက်အောင်ချိန်ရဲ့အကျိုးတွေရှိခိုးတဲ့အကျိုးတွေကအေးဘောစီရန်တန်ကလေးကြွလာလို့ဘာလို့ရမလဲလို့စဉ်းစားစိတ်ကူးတာကမဟိတ္တခသာဝတ္တိကပြိပရာလေဖြစ်လျာဖြစ်လျာဘွားမှာဘုံကူဩဇာအာဏာရှိတဲ့ကုသိုလ်မျိုးတွေအဲ့ဒါဟုတ်သူကျင်လိုက်တာလို့စဉ်းစားရုံနဲ့ရှိသေးတယ်ဟုတ်ကဲ့တော့မိမိမှာရှိတဲ့ပစ္စည်းတွေကနေဒီတတ်နေတာတော့ဖွဲ့ချပြီးတော့ပြူဇာလိုက်တယ်ဆိုလို့ရှိရင်မဟာဘောဂသာဝတ္တိကပြိပရာကုသိုလ်အုပ်တဲ့ဖြစ်လျာဖြစ်လျာဘွားမှာပစ္စည်းဥစ္စာပြေဝါတယ်လူတွေတန်းတဲ့လူတွေတန်းတဲ့နေရာမှာအများကြီးလူရမယ်လို့လည်းမဆိုလို့ဘူးအကောင်းလူရမယ်လို့လည်းမဆိုလို့ဘူးကိုယ်ရှိတဲ့တဲ့ကမြတ်စွာဘုရားကကောင်းမီဖြစ်စေညံ့နေဖြစ်စေနဲဒီဖြစ်စေညံ့နေဖြစ်စေထားအဓိကမဟုတ်ဘူးလူတွေပစ္စည်းကကောင်းတာဖြစ်စေညံ့တာဖြစ်စေနဲတာဖြစ်စေညံ့တာဖြစ်စေအဓိကမဟုတ်ဘူးအဓိကကဘာလို့ဆိုလို့ရှိရင်ကိုယ်စိတ်စင်ကြယ်ဖို့အဓိကစိတ်ကလေးကိုပြင်ရမယ်။ပြုပြီဆိုလို့ရှိရင်တက္ကသံဒါနာဒေတိကလေးတစားပြုပါဟုတ်လား။သူရဲ့ဉာဏ်ဉာဏ်ရဲ့တတိထားကိုတက္ကသံဒါနာဒေတိကလေးတစားပြုပါ။စိတ်တိကတဝါဒါနာဒေတိစိတ်ထဲကမျက်မျက်ညှိုးလို့ထားပြီးတော့ပြုပါတဲ့။သာဟတာဒါနာဒေတိကိုယ့်နဲ့ကလေးနဲ့ပြုပါတဲ့။သူများကိုတခါတဲ့အလွယ်တကူအညာကိုလုတ်ခိုင်းတာမျိုးမလုပ်ပါနဲ့ကိုလုံနိုင်ကိုလက်ကလေးနဲ့ကိုပြူပါအာဂမနဒိဋ္ဌိကိုဒိဋ္ဌိပြူတဲ့အကျိုးဟာဘလောက်ပဲပြူလို့ပြူတဲ့ကုသိုလ်ဟာလက်ရှိကိုသိချာရမှာပဲဆိုတဲ့ယုံကြည်ချက်ရှိရမယ်အမြင်ရှိရမယ်ဝိလာမတုတ်တံမှာမြတ်စွာဘုရားပြူတယ်ပြူတယ်တတိထားဖို့ဒါလေးကအော်အဲ့လိုလုပ်မယ်ဆိုလို့ရှိရင်ကိုလူရဲ့အမှုကြီးဆုံးမေဒဇောဘိုင်ဖြစ်စေတရားယူတဲ့ကာမိတဝင်ပဲဖြစ်စေရေချမ်းပြီးတဲ့ခွဲပဲဖြစ်စေတန်ဖိုးရှိတယ်။စိတ်ကိုပြင်ဆင်ပြီးတော့ပြုလို့ရှိရင်ဒါကြောင့်မို့လို့ညောင်စိတ်၄လောက်ပြုရင်ညောင်မြင်ကြီးလောက်အကျိုးရှိတယ်ဆိုတာလူတတ်တဲ့ပုဂ္ဂိုလ်ကိုပြောတာနော်။အဲ့တော့မလူတတ်တဲ့ပုဂ္ဂိုလ်ဆိုရင်ညောင်မြင်ကြီးလောက်ပြုရင်ညောင်စိတ်လောက်ပဲရတာရောမဖြစ်နိုင်ဘူးလား။ဟုတ်ပါဘူး။အေးမလူတတ်ရင်တော့ညောင်မြင်ကြီးလောက်ပြုပြီးညောင်စိတ်လောက်ရမှာပဲ။လူတတ်ပြီဆိုလို့ရှိရင်ညောင်စိတ်လေးတော့လူတယ်ညောင်မြင်ကြီးတော့ရတာမျိုးဖြစ်နိုင်တယ်။အဲ့တော့အရေးကြီးတာကိုယ့်ဘဝမှာမူတည်တယ်ဗျာ။ဟောကုသိုလ်ကစိတ်ထိုင်တတ်လို့ရှိရင်အလွယ်ကူနေရတယ်။ဒီလူလိုက်တာနာကြီးဆိုရင်ဘာဖြစ်လို့မဟာဘောဂသောင်းတဏိကပြိပရာကုသိုလ်တဲ့ရှင်နေရာရှင်နေရာဘောမှာချမ်းသာကြွယ်ဝတယ်ဆိုတဲ့စိတ်တွေဥစ္စာပေါင်းရတယ်ဆိုတဲ့ကုသိုလ်ရတယ်နောက်တစ်ခုကဘာလို့ဆိုလို့ရှိရင်ယန္တနာရီနဲ့တွေ့ရလို့ရှိရင်တွေ့ရလို့သကားကြီးရှောက်ပြောမလာပဲပြောမနေနဲ့ကိုသိချင်တာလေးလေးအဲ့ဒီမေးတာညံတာစူးစမ်းတာလေးလာတာဟာမဟာပညာသောအတ္တိကလေးလာကုသိုလ်ကိုခေါ်တယ်။အကြောင်းလားဘုန်းကြီးတွေနဲ့တွေ့အရက်တွေကသကားကြီးပြောပြန်တာဗာပညာမရဗာပညာမရကျောင်းသားတွေဆိုတဲ့ကတရားတော်နဲ့ပတ်သက်တဲ့မေးတွေကိုယ်ရင်နဲ့မရှင်းတဲ့တရားတွေမေးတွေဟော မိင်္ဂလို့ရှင်းလာတယ်သိလာတယ်ဒါပြည့်ကလုံးကောင်းတာဒါပြည့်လုံးမလုံးကောင်းတာလို့ဘုရားကအပြစ်ရှိတယ်ဒါပြည့်လုံးအပြစ်ရှိတယ်ဘုရားကအပြစ်မရှိဘူးလားဘာကြောင့်အပြစ်မရှိတာလဲဘုရားကကုသိုလ်ကိုခေါ်တယ်ဘုရားအကုသိုလ်ကိုခေါ်တယ်နဲ့အဲဒီလိုတွေ့ရင်လည်းနှလုံးထဲမှာဘုရားဓမ္မနဲ့ပတ်သက်ကြတယ်မရှင်းလင်းတာကြီးမေးတာကိုမြတ်စွာဘုရားကမဟာပညာတောင်းတဲ့နေ့ကပြည့်ပြီးကုသိုလ်ကိုခေါ်လာတယ်အဲ့လိုမာပညာတော်ဝိသိကပြုလုပ်တာဆိုတော့ပေါင်းကြည့်လိုက်လို့ရှိရင်သံဃာရည်နဲ့တွေ့တဲ့အခါမှာကုသိုလ်မာပညာအဲ့လိုကုသိုလ်မျိုးတွေရအောင်ယူတတ်ပြီဆိုလို့ရှိရင်ဒါမှတ်တမ်းတွေရမယ်စံတမုန်တာယူရမယ်ကုလိုလူဖြစ်ဖို့အရေးကြီးတယ်ဟောကုသိုလ်ကိုရအောင်ယူတတ်မှနော်ကုသိုလ်ကိုရအောင်မယူတတ်လို့ရှိရင်မရဘူးအတူတူလုံးကြလာကြပြီလို့ကုသိုလ်ပြူတတ်တဲ့လူတော့မရဘူး။အလုံးရှိရင်တော့ကုသိုလ်လုံးတာပဲ။ဒါပေမဲ့အကုသိုလ်တွေဖြစ်နေတဲ့ပုံစံတွေမရှိနိုင်ဘူး။ရှိနိုင်တယ်။အဲ့ဒါကြောင့်လို့ကုသိုလ်အကုသိုလ်ဆိုတာဘယ်မှာဖြစ်တာလို့ဆိုရင်ကိုယ်စိတ်ထဲမှာဖြစ်တယ်လို့မှတ်ထား။ကိုယ်စိတ်ထဲမှာဖြစ်တာကိုယ်စိတ်ကကြည်ညူပြီးကိုယ်စိတ်ကအပြစ်ကင်းစင်နေလို့လို့ကုသိုလ်ဆိုတာအပြစ်ကင်းပြီးတော့ကောင်းကင်းချမ်းသာပြည့်တဲ့သဘောတရားတဲ့။အဲ့ဒီသဘောတရားတွေမိမိရဲ့စိတ်ထဲလုံးထဲမှာဖြစ်ခဲ့လားဒါပဲကြည့်ရတယ်။ညံ့ညံ့ဖြစ်ပြီဆိုရင်ညံ့ညံ့ကုသိုလ်ရတယ်လို့ပြော။အဲ့လိုမဟုတ်ဘဲနဲ့သူကတော့ဆယ်သိန်းယူတယ်၊သူကသိန်းတရာယူတယ်၊သူကကုသိုလ်ရအများကြီးရတယ်လို့ဒီလိုပြောလို့မရဘူးမော။ဒီလိုပြောလို့မရဘူး။အဲ့တော့သစ္စာပုံကံမပုံကံနဲ့ဘာမှမဆိုင်ဘူး။ဝိယဝိသကုသိုလ်ဆောင်တဲ့အတိုင်းပဲတော့သစ္စာထုတ်ပေးတဲ့လူတွေကုသိုလ်ရတာရှိသေးတယ်။ပါရတိရာတိပါရတိရာတိညဆိုတဲ့မြေကြီးနဲ့သူ့ရဲ့ကိုယ်စလေပုဒ္ဒရာလူတွေတို့ပဲရှိပါရတိရာတိညမြေကြီးကသူကသရတရားပေါက်ပြီးတော့ရှင်ကုမာရကတော့တရားနာရလို့တိထောင်းကုန်တထောင်းကုန်အလူတန်းလုပ်တယ်ဘာမှတော့မရှိဘူးပက်ဆံသူကပေးအလူတန်းကိုဥဆောင်ပြီးတော့လုပ်တာဥဒ္ဒရာလူတွေသူကပိုးစလေမြင်းကြီးရဲ့အလူကိုစေရနာနဲ့စွမ်းအားနဲ့စိတ်ဆိုင်ပြီးတယုတ်တည်တလေးတစားသူကလုပ်တယ်။မြင်းကြီးကတော့ပိဿံပဲထုတ်ပေးတယ်ဟုတ်တယ်လား။ပိဿံကုံတာကတယောက်။ဝိယဝိသလုပ်ပေးတာကတယောက်နော်။ဝိယဝိသကုသိုလ်ကိုအချင်းမင်းနဲ့ပိဿံတရားမှမပါဘူးအဲ့ဒီဩဒရလူလင်ကမြင်းကြီးထုတ်ပေးတဲ့ငွေတစ်ထောင်နဲ့သူကအလူတန်းလုပ်တယ်။သိတဲ့အခါကျတော့အဲ့ဒီဝိယဝိသပဇံတရားမှမဆက်ရတဲ့ဝိယဝိသသမားကတောင်လိန်ကနတ်ပြည်မှာဗိမာန်ကြီးနဲ့လက်သမီးတစ်ထောင်နဲ့အချမ်းရည်နေတဲ့သွားဖြစ်တယ်။ဟိုငွေတစ်ထောင်ထုတ်ပေးတဲ့နေ့စဉ်နေ့စဉ်ငွေတစ်ထောင်ပုံပြီးတော့ထုတ်တဲ့အမှုတကာကြီးကဘယ်သွားရောက်လို့လဲ။တေဒီတကလို့ဆိုတဲ့ပုဂ္ဂိုလ်ကြီးနာကဗိမာန်ကြီးမှာတယောက်တည်းသွားဖြစ်တယ်။အချမ်းရည်လက်မရှိဘူး၊သူများနေပြီးတော့ဗိမာန်ဟောင်းနေမှာတော့ပတ်စံကုန်တယ်မကုန်တယ်လည်းဘာမှမဆိုင်ဘူး။အဲ့ဒါကြောင့်မို့အလူတန်းလုပ်ပြီဆိုရင်သိအရေးကြီးတယ်။တိုက်ကိစ္စဒါနန္ဒေတိအလေးစားသူရပဲစိတ်ကြီးကတော့စိတ်အားတက်တဲ့ညောစိတ်ကိုပြင်ဆင်ပြီးတော့သူရမယ်သာဒါနန္ဒေတိကိုတက်တဲ့သူရမယ်။အာဂမနဒေတိကိုဒီအကျိုးတရားဟာဘာသာရောက်လာမှာပဲလို့သိမြင်တဲ့အသိဉာဏ်နဲ့သူရမယ်။ဒါကြောင့်လို့ကုသိုလ်ကောင်းမှုဆိုတာကိုယ်လည်းလုပ်တတ်ရင်ကုသိုလ်ရတယ်စီပွားရှာတတ်ရင်ပတ်စံရတာတော့ပဲကုသိုလ်ကောင်းမှုလုပ်တတ်လို့ရှိရင်ကုသိုလ်တွေအများကြီးရနိုင်ပါတယ်မလုပ်တတ်လို့ရှိရင်တော့ကုသိုလ်ကလဲတော့နိုင်တယ်အေးဒါကြောင့်လို့တရားချက်ကင်ဒုရဇင်ပြိဿလို့ဒီဘဝမှာစတဲ့ငုံတိုင်းယူရပြီးကုသိုလ်လူများကိုအတူယူအားကြပါဒီလိုဘဝအသာဆင်းနိုင်အောင်ကိုယ်တိုင်ကိုယ်ရအဖြစ်ကြံကြိုးကုန်အားထုတ်နိုင်ကြပါစေကုန်သတည်းသံသေတာကိုရအောင်သတ္တဝါများစွာသေယံကွာ
သေယံကွာ
သံသာကြပါစေ
သံသာကြပါစေ
သတ္တဝါများစွာ
သာယေ
ချံ
သာယေချံ
သုံးသာချံ
သ
ါစေ
။ဉာဏ်ဖြာပါစေ။
မေတ္တာရေးချမ်း။မေ
တ္တာရေးချမ်း
။သုံးသာဖြံ
။သုံးသာဖြံ။
ဉာဏ်ဉာဏ်ကြပါစေ
။ဉာဏ်ဉာဏ်ကြပါစေ။
သက်ရှိချမ်းသာ။
သက်ရှိချမ်းသာ။
သိချမ်းသာ
။သိချမ်းသာ။
ဘုရားသံဃာပြည့်ပါစေ။
ဘုရားသံဃာပြည့်ပါစေ။
သက်ရှိချမ်းသာ။အာဇရာပလာတိတိဘောနိဗ္ဗာန်ယံတုသာရောဇမ္မောဇရံလောဘဒေါသမောဟစိတ်တောင်းခြင်းကြောင့်ခြေတရားစင်ကိုဤဝိဒဝဝန္တာရှင်ကြတောက်ကြရသာကြရကုန်သောကြောင့်ဝိသန္တဝိပူဇာမြေလောကိလေသာအစေရတဝုဒညာတို့သည်သမုဒ္ဒံသိကြပေတွင်ရေပတေတကယ်သို့ပြင်စင်လွင်ကြောင့်ပင်မရအောင်ပဲကြောင့်ကုန်သည်ဘန္တုစစ်စစ်တည်းဖြစ်ကြပါစေဘုန်းတည်းအာသရံမရံအိုခြင်းလဲကွာငါခြင်းလဲကင်းသိခြင်းနဲ့ရှင်းကြသောဒီဒီဝံကိလေသာကိုပုခတဲ့ကင်းခြင်းရာအစဉ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုကိုအင်းပြုတော်သူသာရဝတရားရှိခဲ့စိတ်ကောင်းဝိညာဉ်သူတော်စဉ်များတို့သည်ယံသူပါရမီအဆင့်ဆင့်မြင့်တယ်မြင့်၍ဗနဲ့ကုန်လေဆက်ရောက်တော်မူကြပါစေကုန်သတည်း